Welcome to the Voice of America in Burmese.
mingala paw ne pisone ne manakin phit ja ba de kya pyo american dan ye 2019 khone july la 20 ye chanawari ni manakin season ne go washington dc myo daw ani kain no meter 340 48 50 ru wa ni dai yait pin set ni ba bi chano nyan win aw ma di kine manakin season ne go tawin yu tin set ba ma kya
mingala manakin ba kya di kine mine phet de ne go go so win lai ne chano jor jor tain chin ja ma ba အမေရိကန်မှာဒုက္ခသည်တွေအခြေချနေတိုင်းဝင်ပြတဲ့အစီအစဉ်ဆိုင်ငံထားတာကိုတရားလွတ်တော်ချုပ်ကအတည်ပြုပေးလိုက်ပါတယ်။မြန်မာနိုင်ငံတွင်းမှာ290ပြည့်အာဇာနည်နေ့အထိမ်းအမှတ်အခမ်းအနားတွေပုံရိုးနေကကျင်းပပါတယ်။ထိုင်းနိုင်ငံမှာစစ်ဗိုလ်ချုပ်ကြီးတူအပါအဝင်လူပေါင်းတရားကျော်ကိုလူကုန်ကူးမှုဆိုင်ရာဆွဲချက်တွေအတွက်နှစ်ရှည်ထောင်ဒဏ်တွေပုံရိုးနေမှာတရားရုံးကချမှတ်လိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။19ဇူလိုင်အာဇာနည်နေ့အခမ်းအနားတရက်ကိုအမေရိကန်ပြည်ထောင်စုမှလည်းကျင်းပခဲ့ကြပါတယ်။
ဘုရားအောင်ဆန်းကနိုင်ငံရေးတဲ့ဝင်မယ်ဆိုတော့စစ်တပ်ကထွက်တယ်ဗျာ။ဟလာရွေးကောက်ပွဲဝင်တယ်။တခါဘုရားအောင်ဆန်းပြောတယ်။ဘာသာရေးနဲ့နိုင်ငံရေးမရောသင့်ဘူးဆိုသူပြောတယ်။ဘုရားအောင်ဆန်းဘာလို့
ဘုရားအောင်ဆန်းရဲ့အကူအာဇာနည်ဥပဝင်ရဲ့တာဒေါက်တာစင်ဝင်းပြောသွားတာပါ။ဒီအကြောင်းနဲ့အတူသမ္မတဒေါ်နယ်ထရန့်ရဲ့ခီးသွွားခွင့်တာမြင့်မိတ်ကြောင့်မြန်မာဒုက္ခသည်တွေဘာအခက်ကြုံနေရပါသလဲဆိုတာနဲ့ထိုင်းနိုင်ငံကလူကုန်ကူးမှုအရေးယူနေတဲ့အခြေအနေတွေကိုလည်းတင်ပြသွားမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြပေးပါအောင်ဗျာ
အမေရိကန်ပြည်ထောင်စုမှာဒုက္ခသည်တွေအခြေချနေထိုင်ခွင့်ပြုမဲ့အစီအစဉ်ကိုအယူခံတရားရုံးတစ်ခုကနေစဉ်းစားဆုံးဖြတ်ချိန်အထိယာယီဆိုင်ငံ့ထားဖို့အမေရိကန်တရားလွှတ်တော်ချုပ်ကဆုံးဖြတ်လိုက်ပါတယ်ဒုက္ခသည်တွေဝင်ဝင်ပြူတာကိုသမ္မတဒေါ်နယ်ထရန့်ထုတ်ပြန်ထားတဲ့အမိန့်ရဲ့တစ်စိတ်တစ်ပိုင်းအဖြစ်ကန့်သက်ပေးဖို့ထရန့်အစိုးရကတင်ပြလျှောက်ထားတဲ့အပေါ်နိုင်ငံရဲ့အမြင့်ဆုံးတရားရုံးကဗိုလ်ဒူးနေမှာအတည်ပြုပေးလိုက်တာပါဒီအမိန့်အရမွ슬င်လူဦးရေအများစုရှိတဲ့နိုင်ငံ6နိုင်ငံကလူတွေကိုလည်းဝင်ခွင့်ကန့်သက်ထားတာပါအခုလိုအစိုးရကတင်ပြထားတဲ့အတိုင်းတရားလွှတ်တော်ချုပ်ကဆုံးဖြတ်ပေးပြီမလဲဒါကတစ်စိတ်တစ်ပိုင်းပဲဖြစ်ပြီးယာယီပဲဖြစ်ပါတယ်အမေရိကန်မှာစစ်မှန်တဲ့ဆွေမျိုးသားချင်းဆက်ဆံရေးရှိရမယ်ဆိုတဲ့သတ်မှတ်ချက်ထဲမှာအဖိုးအဖွားတွေကထည့်သွင်းသတ်မှတ်ဖို့ဖက်ဒရယ်တရားရုံးတစ်ခုကပြီးခဲ့တဲ့သတင်းပတ်မှာဆုံးဖြတ်ထားတာကတော့တရားလွှတ်တော်ချုပ်ကအတည်ပြုပေးခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားကကုန်သွယ်ရေးဆိုင်ရာအတားအဆီးတွေပြည်လည်ရေးအတွက် UAP ပို့ထူးနေကဝါရှင်တန် DC မြို့မှာကျင်းပတဲ့ဆွေးနွေးပွဲဟာဆွေးနွေးမှုတွေအပြည့်သတင်းစာရှင်းလင်းပွဲပြုလုပ်ဖို့စီစဉ်ထားတာပြတ်သွားပြီးတဲ့နောက်ခီးအစမှာပဲအခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုနဲ့နိုင်ငံကြားပုံမမျှတပြီးဟန်ချက်ညီတဲ့ကုန်သွယ်မှုဖြစ်ပေါ်ရေးဆွေးနွေးပွဲအစမှာပဲဗန်ဒါရေးဝန်ကြီးစတီဗ်မနူချင်းကတောင်းဆိုလိုက်ပါတယ်တရုတ်ဒုတိယဝန်ကြီးချုပ်ဝိုင်းရန်ကတော့နိုင်ငံအကြားကကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဟာနှစ်ဖက်စလုံးအတွက်လက်တွေ့ကြတဲ့ရွေးချယ်မှုဖြစ်ကြောင်းဒါပေမဲ့ထိတ်တန့်ရင်ဆိုင်မှုတွေဖြစ်လာမယ်ဆိုရင်တော့နိုင်ငံစလုံးရဲ့အကျိုးစီးပွားကိုချက်ချင်းထိခိုက်စေနိုင်ကြောင်းပြောပါတယ်အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာကမ္ဘာစီးပွားအင်အားအကြီးဆုံးနိုင်ငံနှစ်ခုဖြစ်ပါတယ်ဒါပေမဲ့အမေရိကန်ကတရုတ်နိုင်ငံကိုကွန်ပျူစီတင်ဖို့ရောင်းချတာတဲ့တရုတ်တို့ကအမေရိကန်ကိုတင်ဖို့ရောင်းချတာအမေရိကန်ဒေါ်လာဘီလီယံပေါင်း300ကျော်ပို့ရောင်းချနေတာကြောင့်တရုတ်နဲ့ကုန်သွယ်ရေးမှာအမေရိကန်ကလုံငွေဒေါ်လာဘီလီယံ300ကျော်ပြနေတာဖြစ်ပါတယ်။နိုင်ငံစလုံးကပြည်တွင်းနိုင်ငံရေးအခြေအနေတွေကြောင့်ကုန်သွယ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေတိုးတက်မှုရနိုင်ဖို့အခက်အခဲတွေရှိနေတယ်လို့လေ့လာသူတွေကလည်းသုံးသပ်ပြောဆိုကြပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ကျန်းမာရေးဆောင်ရှောက်မှုဆိုင်ရာဥပဒေကိုပြန်ပြင်ဖို့ကိစ္စသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ယုံကြည်မှုပြန်ရလာတယ်လို့ Republican လွှတ်တော်အမတ်တွေကပြောပါတယ်။အရင်သမ္မတဘရာကိုဘာမလက်ထက်ကပြဋ္ဌာန်းထားတဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကိုဖျက်သိမ်းပစ်နိုင်မဲ့ဥပဒေအသစ်ကိုမရေးဆွဲနိုင်ဘူးဆိုရင်ဩဂုတ်လလွှတ်တော်အားလိုက်ရက်ကိုမယူသင့်ဘူးလို့သမ္မတဒေါ်နယ်ထရမ့်က Republican လွှတ်တော်အမတ်တွေကိုဗိုလ်ဒူးနေကပြောခဲ့တာပါ။ကျန်းမာရေးအမကန်အစီအစဉ်တစ်ခုထွက်မလာဘူးဆိုရင်အနားယူဖို့မတော်သင့်ဘူးလို့ကျန်းမာရေးဆောင်ရှောက်မှုနဲ့ပတ်သက်ပြီးအင်ဖြူတော်မှနေ့လည်စာစာရင်းတွေ့ဆုံဆွေးနွေးခဲ့တဲ့ Republican ထက်လွှတ်တော်အမတ်49ယောက်ကိုသမ္မတထရမ့်ကပြောတာပါ။Republican Party ကရေးဆွဲတဲ့ဒုတိယဥပဒေမူကြမ်းအပေါ်ဗန်ဒါရေးဆိုင်ရာ Conservative အယူရှိသူတွေနဲ့ပို့ပြီးတော့အလယ်လက်အယူရှိတဲ့အမတ်တွေအကြားသဘောမတူနိုင်တာကြောင့်မူကြမ်းအတည်ပြုရေးပြတ်သွားအပြီးနှစ်ရက်ကြာမှာသမ္မတ Trump ကလွှတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ
်။သမ္မတ Donald Trump ကရွေးကောက်ပွဲတရားမဝင်မဲပေးမှုစုံစမ်းစစ်ဆေးရေး Commission ကိုဖွဲ့စည်းခဲ့ပြီး Commission ကိုသူ့အစိုးရလက်ထက်မှာဖွဲ့စည်းလိုက်တာဟာအစိုးရခန်းစား Commission ကထွက်လာတဲ့အစိုးရခန်းစားဟာအများပြည်သူမြင်ကွင်းရအောင်ပွင့်လင်းမြင်သာစွာရှိအောင်စီစဉ်ပေးသွားမယ်လို့ဗိုလ်ထုနေမှာပြောပါတယ်ဒီကော်မရှင်ဟာဗိုလ်ထုနေကဝါရှင်တန် DC မြို့မှာတွေ့ဆုံခဲ့ပြီးအဖွဲ့ဝင်တွေကြမ်းတက်စာချင်းဆိုတာကော်မရှင်ရဲ့ရည်မှန်းချက်ဘာတွေဖြစ်မယ်ဆိုတာနဲ့ ပြီးခဲ့တဲ့လတော့ကမဲပေးသူတွေအမည်စင်းရင်ကိုပြည်နယ်ပေါင်း50ကကောက်ယူခဲ့ပြီးတဲ့နောက်80ဘာလို့ကြမလဲဆိုတာတွေကိုဆွေးနွေးခဲ့ကြပါတယ်ကော်မရှင်ကိုဒုသမ္မတမိုက်ပန်စ်ကနှုတ်ဆက်ပြီးတဲ့နောက်သမ္မတထရန့်ပါရောက်လာပြီးကော်မရှင်ရဲ့လုပ်ငန်းအရေးကြီးပုံနောက်ကော်မရှင်အဖွဲ့ဝင်တွေတောင်းဆိုခဲ့တဲ့မဲပေးသူအမည်စင်းရင်မဲပေးခဲ့ကြတဲ့သူတွေရဲ့တမိုင်းကြောင်းနဲ့ဘယ်နိုင်ငံရေးပါတီမှမပုတ်တင်ထားကြတယ်ဆိုတာတွေကိုတချို့ပြည်နယ်တွေကမပေးခဲ့ကြောင်းမပေးဘဲညှင်းဆိုခဲ့တာတွေကိုလည်းသမ္မတထရန့်ကပြောကြားခဲ့ပါတယ
် UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေကြာတာပရီနီမနေ့ဖက်တရင်မြောက်ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဇူလိုင်လ19ရက်ဗိုလ်ရုနေ့ကကြာရောက်တဲ့290ပြည့်အာဇာနည်နေ့အခမ်းအနားတွေကိုမြန်မာနိုင်ငံလုံးမှာသမကပြပနေရာတချို့မှာပါကျင်းပကြပါတယ်1948ခုနှစ်ဇူလိုင်လ19ရက်နေ့ကမြန်မာလူလတ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့အတူအာဇာနည်တွေလှုပ်ကြံခံရတဲ့နာနဲ့10နာရီ38မိနစ်တိတိမှာအိုအောဆွဲတန်နဲ့အတူလမ်းတွေပေါ်မှာရှိနေတဲ့မော်တော်ယာဉ်တွေအများစုဟွန်ဒီဘီထိမှန်ပြကြပြီးတော့လူလူအနေနဲ့လည်းငြိမ်သက်လေးပြကြဖို့အစောပိုင်းချက်တွေကတည်းကအစိုးရကတိုက်တွန်းထားတဲ့အတိုင်းရန်ကုန်မြို့မှာလှုပ်ကြတာကိုတွေ့ရပါတယ်ရန်ကုန်မြို့မှာလှုပ်တဲ့အခမ်းအနားတွေကိုရောမြန်မာနိုင်ငံတဝန်းကအမျိုးအသီးသီးမှလှုပ်တဲ့အခမ်းအနားတွေမှာပါတာမန်ပြည်သူလူထုပါဝင်ဆင်နွှဲကြတာကိုလည်းတွေ့ရပါတယ်ရန်ကုန်မြို့အာဇာနည်ပိမံမှာကျင်းပတဲ့အမှတ်တရအခမ်းအနားကိုဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်သူနိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ကွယ်လွန်သူအာဇာနည်တွေရဲ့မိသားစုဝင်တွေတက်ရောက်ပြီးလွမ်းသူပန်းခွေချကာရဝပြုကြပါတယ်။ဒါမှမဟုတ်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းအစိုးရအဖွဲ့ထိပ်တန်းတာဝန်ရှိသူတွေလွှတ်တော်ကောင်းဆောင်တွေလည်းတက်ရောက်ကာရဝပြုပါတယ်။ဒီနေ့အာဇာနည်လေးအခမ်းအနားကိုနေ့စဉ်ကျင်းပနေကြအာဇာနည်ပိမံမှာအပြင်အာဇာနည်တွေလှုပ်ကြံခံခဲ့ရတဲ့အဲ့ဒီအချိန်ကအခေါ်အတွင်းဝင်များယုံအဆောက်အဦးထဲမှာလည်းပထမဆုံးအချိန်ကျင်းပပါတယ်။ဒါပြင်အာဇာနည်တွေလှုပ်ကြံခံခဲ့ရတဲ့အတွင်းအများယုံတဲ့ကတမိုင်းဝင်အစည်းအဝေးခမ်းမကိုလည်းအများပြည်သူလည်လာနိုင်အောင်ပထမဆုံးအကြိမ်ဖွင့်ပေးခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကကျောင်းသားဥယျာဉ် 14,000 ကျော်ပညာသင်ယူနေတဲ့စာသင်ကျောင်းပေါင်း 80 ကျော်မှလည်းအာဇာနည်နေ့အထိမ်းအမှတ်အခမ်းအနားတွေကိုကျင်းပကြပါတယ်။အာဇာနည်ခေါင်းဆောင်ကြီးတူဦးဖြစ်သူဦးပေါဝင်းရဲ့သားအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေထိုင်နေတဲ့ဒေါက်တာစေဝင်းနဲ့မိသားစုကတော့ဇူလိုင်လ18ရက်အင်္ဂါနေ့ညနေပိုင်းကမေရီလန်းပြည်နယ်မင်္ဂလာရာမဘုန်းတော်ကြီးကျောင်းမှာကွယ်လွန်သူအာဇာနည်ခေါင်းဆောင်ကြီးတွေကိုယူဆပြီးစီစက်သွန်းချအမျှပေးဝေအလူတန်းပြုလုပ်ခဲ့ပါတယ
်။ထိုင်းစစ်ဗိုလ်ချုပ်ဂျီတူဦးပါဝင်စစ်ဖက်အရာရှိတွေနိုင်ငံရေးသမားတွေနဲ့မြန်မာနိုင်ငံသားတချို့ပါဝင်တဲ့လူ100ကျော်ကိုနေဆက်ဖြတ်ကျော်လူကုန်ကူးမှုတွေမှာပါဝင်ပတ်သက်မှုအတင်းအကျငွေတောင်းခံမှုလူတက်မှုဆွဲချက်တွေအတွက်အပြစ်ရှိကြောင်းထိုင်းပြည်မှုဆိုင်ရာတရားရုံးကဗိုလ်ထုတ်နေမှာဆုံးဖြတ်လိုက်ပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။ဒီလူတွေကို2015ခုနှစ်ကတည်းကဖမ်းဆီးပြီးတော့တရားစွဲဆိုထားတာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေပြောင်းဝင်ရောက်လာသူတွေလို့ယူဆရတဲ့ရုပ်အလောင်းဒါဇင်နဲ့ချီပြီးတော့ထိုင်းနဲ့မလေးရှားနယ်စပ်မှာတွေ့ခဲ့ပြီးတဲ့နောက်ထိုင်းအစိုးရကလူကုန်ကူးသူတွေကိုလိုက်လံရှာဖွေနေနေတာမှာဒီလူတွေဖမ်းဆီးခံရတာဖြစ်ပါတယ်။ပြည်မှုဆိုင်ရာတရားရုံးအနေနဲ့ဒီလူတွေအပေါ်ကြီးလေးတဲ့ပြစ်ဒဏ်တွေချမှတ်သွားမယ်လို့ညွှန်လင်းတဲ့အကြောင်းထိုင်းအစိုးရရှေ့နေယုံဒုတိယညွှန်ကြားရေးမှူးချုပ်ပရယုတ်ပိုစာတယာရကသတင်းထုတ်တွေကိုပြောပါတယ်။တရားစွဲဆိုခံထားရသူတွေကတော့သူတို့မှာအပြစ်မရှိကြောင်းညှင်းဆိုထားပါတယ်။ပြီးခဲ့တဲ့2015ခုနှစ်တုန်းကမလေးရှားနဲ့ထိုင်းနိုင်ငံနယ်စပ်အနီးမှာလူမောင်ခိုကူးသူတွေအုံပြုခဲ့တဲ့ယာယီစခန်းအနေနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကလိုယူဆရွှေပြောင်းယူဆရတဲ့ရွှေပြောင်းဝင်ရောက်သူ30ကျော်ရဲ့အလောင်းကိုရှာဖွေတွေ့ချီပြီးတဲ့နောက်မှာထိုင်းဆွေရကလူမောင်ခိုကူးသူတွေကိုအပြင်းထန်နေနေခဲ့တယ်လို့အင်းနီးချင်းမြန်မာနဲ့မလေးရှားနိုင်ငံအနေနဲ့လည်းပူးပေါင်းဆောင်ရွက်ခဲ့ပါတယ်
။ကွယ်လွန်သူတရုတ်လူခွင့်ရဲ့လှူရှားသူလူရှားဖို့အထိမ်းအမှတ်ဖြစ်အမှတ်တရစကားပြောပွဲနဲ့ဂီတပြောပွဲကိုဗိုလ်ဒူးလေးကဟောင်ကောင်ကျွန်းထမားပန်းချံမှာကျင်းပတာမှာလူပေါင်း1000ကျော်ပါဝင်ဆွေးနွေးကြပါတယ်။ဒီလိုနိုင်ငံမှာနိုင်ငံရေးပြည်ပြောင်းလဲမှုလုပ်ဖို့တောင်းဆိုထားတဲ့စတဲ့တစ်ဆောင်ကိုလူရှားဘုကထုတ်ဝေပြီးတဲ့နောက်အစိုးရအာဏာကိုပုံကန်အောင်လှုံ့ဆော်တယ်ဆိုတဲ့ဆွေးချက်တွေနဲ့နိုဘယ်ညီညာရေးဆုရှင်လူရှားဘုကိုဒီအစိုးရကအကျဉ်းချထားခဲ့တာပါ။ဟောင်ကောင်မှာဗိုလ်ဒူးလေးကလုပ်တဲ့ပွဲဟာတရုတ်ဒလိထုံတန်းအရာကွယ်လွန်ပြီး9ရက်ပြည့်ကိုအထိမ်းအမှတ်ကျင်းပတာဖြစ်တယ်လို့အလားတူပွဲမျိုးတွေကမ္ဘာတဝန်းတခြားနေရာတွေမှာလည်းကျင်းပကြပါတယ်
။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံအကြားနယ်မြေပိုင်းခြားအုပ်ချုပ်နေတဲ့ကရှမီးဒေသမှာအပြစ်ခတ်ရဆဲရေးအပြန်အလှန်သဘောတူညီချက်ကိုချိုးဖောက်ပြီးအိန္ဒိယနယ်ခြားဆောင်တပ်ဖွဲ့တွေကပါကစ္စတန်ဘက်ကိုဗိုလ်ထုနေမှာပြစ်ခတ်ခဲ့တဲ့အတွက်စစ်သား2ဦးနဲ့အရသား2ဦးသေဆုံးသွားတယ်လို့ပါကစ္စတန်နိုင်ငံကပြောပါတယ်။အိန္ဒိယဘက်ကအဲ့လိုတစ်ဖက်သက်ပြစ်ခတ်ခဲ့တဲ့အတွက်စစ်သား2ဦးပြင်းထန်စွာဒဏ်ရာရသွားပြီးအရသား5ဦးလည်းထိခိုက်ဒဏ်ရာရသွားကြောင်းပါကစ္စတန်စစ်တပ်ပြောခွင့်ရဗိုလ်ချုပ်အစစ်ဂါဖူကပြောပါတယ်ပါကစ္စတန်ဘက်ကလည်းလက်စားချေတဲ့အနေနဲ့သူတို့ဘက်ကိုပြစ်ခတ်ခဲ့တဲ့အတွက်အိန္ဒိယကင်းစခန်းအနီးမှာရှိတဲ့အရသားတွေရှိတဲ့နေရာကိုပြစ်ခတ်ခဲ့တဲ့အတွက်အိန္ဒိယစစ်သား5ဦး အိန္ဒိယစစ်သား၅ဦးသေဆုံးသွားတယ်လို့လည်းဗိုလ်ချုပ်ကြီးကဖူးကပြောပါတယ်ပါကစ္စတန်ဘက်ကအဲ့လိုဆွဆွဲပြောဆိုမှုနဲ့ပတ်သက်လို့အိန္ဒိယဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိပါဘူးကရှမီးကပွန့်ချရာဂျူရီဒေတာကိုပါကစ္စတန်ဘက်ကတစ်ဖက်သက်ပစ်ခတ်ခဲ့တဲ့အတွက်အိန္ဒိယစစ်တပ်ကအရာရှိငယ်တအူးသေဆုံးပြီးအရသားတအူးထိခိုက်ဒဏ်ရာရသွားကြောင်းအိန္ဒိယစစ်တပ်ပြောခွင့်ရရဲ့ပြောကြားချက်ကိုကိုးကားပြီးတော့အိန္ဒိယသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ
်ကျွန်တော်ပြင်းနေမနေခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းလိုင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.internet စာမျက်နှာကရောကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါအခုပဲတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့မြန်မာပြည်နဲ့ဆိုင်တဲ့ဒီနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်သမ္မတဒိုနယ်ထရမ့်ရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတအမိန့်ကြေညာချက်မှာညွှန်ကြားချက်အတိုင်းအမေရိကန်ပြည်ထောင်စုမှာရွှေပြောင်းအခြေချနေထိုင်ကြမဲ့ဒုက္ခသည်တွေလာရောက်ခွင့်ကိုအောက်ယူကန်တရားရုံးချုပ်ကဆုံးဖြတ်ချက်တစုံတရာထွက်မလာမချင်းနိုင်ငံတော်တရားရုံးချုပ်ကဇူလိုင်19ရက်နေ့ကယာယီပိတ်ပင်ထားလိုက်ပါတယ်။ဒါကြောင့်လဲအမေရိကန်မှာရွှေပြောင်းအခြေချနေထိုင်လိုကြတဲ့မြန်မာနိုင်ငံကဒုက္ခသည်တွေကြားစိုးရိမ်မှုတွေထွက်ပေါ်နေတာပါ။ဒီအကြောင်းအပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ကြမဲ့ဒုက္ခသည်တွေကိုလာရောက်ခွင့်နိုင်ငံရဲ့အမြင့်ဆုံးတရားရုံးချုပ်ကဖူထူးနေမှာယာယီပိတ်ပင်လိုက်တာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ပိတ်ပင်တဲ့အမိန့်ကြေညာချက်မှာတော့မွတ်စလင်အများစုနေထိုင်တဲ့အီရန်၊လစ်ဗျား၊ဆိုမာလီယာ၊ဆူဒန်၊စီးရီးယားနဲ့ယီမင်စတဲ့နိုင်ငံ၆နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်ရက်ပေါင်း90ယာယီပိတ်ပင်ထားပြီးဒုက္ခသည်တွေကိုတော့ရက်ပေါင်း120ယာယီပိတ်ပင်ထားတာဖြစ်ပါတယ်။သမ္မတထရမ့်အစိုးရရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်နဲ့ဆုံးဖြတ်ချက်ကြောင့်မလေးရှားနိုင်ငံမှာရောက်နေကြတဲ့မြန်မာပြည်ကဒုက္ခသည်တွေအကြဆိုးရိမ်မှုတွေဖြစ်ပေါ်နေကြောင်းမကြသေးခင်ကပဲမလေးရှားနိုင်ငံမှာရှိနေတဲ့ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံခဲ့တဲ့အင်ဒီယားနာပလစ်မြို့အခြေစိုက်BACI လို့ခေါ်တဲ့အမေရိကန်မြန်မာလူမှုရေးအသင်းကအမှုဆောင်ညွှန်ကြားရေးမှူးအေလိုက်ဇာဗန်နီကပြောပါတယ
်သူတို့တော်လေးစိတ်ပူစရာတော့ဖြစ်တာပေါ့လေပြော်မာစိတ်ပြည့်စရာလည်းကောင်းတယ်ဘယ်လိုဆိုတော့နှစ်ပေါင်းများစွာကြာပြော်မာခက်ခဲတွေကြားထဲမှာဖန်ဆင်းလက်ခံရတယ်လူချုံမှုလည်းမရှိဘူးအနေထိုင်လည်းအစားတောက်လည်းခက်တဲ့ဒုက္ခတွေပေါ်ဝါးနေနေထိုင်ရတယ်ဆိုပြော်မာဒီမှာလာရမယ့်အခါအချိန်မှာလီလာပြဆောင်းရမယ်အချိန်လေးလက်ဖြစ်တယ်နောက်ထလေးလိုက်ပြီလို့ရှိရင်တကယ်ဝင်နိုင်မလားမဝင်နိုင်ဘူးလားဆိုတဲ့ဟာလည်းမသေးချမရည်ရတဲ့အချိန်မျိုးဖြစ်တော့သူတို့အတွက်တော့စိတ်မကောင်းစရာတော့ဖြစ်တာပေါ့လေ
2016-2019ဘဏ္ဍာနှစ်အတွက်အမေရိကန်ပြည်ထောင်စုကလက်ခံဖို့တတ်မှတ်ထားတဲ့ဒုက္ခသည်အရေးအတွက် 9,000 ပြည့်သွားပြီဖြစ်တာကြောင့်ဒုက္ခသည်တွေကိုယာယီပိတ်ပင်ထားတဲ့ရက်ပေါင်း120ပြည့်သွားသည့်အတိုင်းအခုနှစ်ဘဏ္ဍာနှစ်အတွက်ဒုက္ခသည်တွေလာရောက်ခွင့်မရှိတော့သလိုဖြစ်နေပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုကိုလာရောက်ကြမဲ့သူတွေအနေနဲ့အမေရိကန်နိုင်ငံသားဒါမှမဟုတ်အမေရိကန်ကအဖွဲ့အစည်းတွေနဲ့ခိုင်မာတဲ့ဆက်ဆံရေးရှိတယ်ဆိုတာကိုပြနိုင်ရင်ဝင်ရောက်ခွင့်ရှိမှာဖြစ်ကြောင်းပြီးခဲ့တဲ့ဇွန်လ26ရက်နေ့ကနိုင်ငံတော်တရားရုံးချုပ်ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်လဲဒီနေ့အတွက်သတ်မှတ်ထားတဲ့အရေးအတွက်ဖြစ်သွားပြီးဆိုပေမဲ့ဒုက္ခသည်တွေဆက်လက်လာရောက်ခွင့်ရှိနေအောင်မယ်လို့သူအနေနဲ့ယူဆကြောင်းအလိုက်ဇာဗန်နီကပြောပါတယ
်ဒီဒုက္ခသည်တွေကိုယူတဲ့အဖွဲ့အစည်းတွေ Refugee Resettlement Agencies တွေကနေပြီးတော့အမတ်ခါတာက Supreme Court ကနေပြီးတော့မှအဲသူတို့ရဲ့ term နဲ့ပြောရမယ်ဆိုလို့ရှိရင် bona fide family connection တော့ okay အဲ့ဒါတော့မဖြစ်ဘူးလို့သူတို့ကတော့ပြောထားပြီးပြီအမတ်ခါချက်ပေးတဲ့ပေးနိုင်တဲ့ဒုက္ခသည်တွေကတော့ဆက်ပြီးတော့မှလာနိုင်တယ်လို့ကျွန်တော်တို့သုတ်သက်တယ်ဒီ State Department နဲ့ကျွန်တော်ဆွေးနွေးတဲ့အချိန်မှလည်းပဲအဲ့ဒါသူတို့ကူတယ်ကလည်းပြောထားပါတယ
်တကယ်လို့ပြန်လည်နေရာချထားရေးအဖွဲ့အစည်းတွေကအာမခံပေးတယ်ဆိုရင်ဒုက္ခသည်တွေအနေနဲ့လည်းအမေရိကန်ပြည်ထောင်စုကိုဆက်လက်လာရောက်ခွင့်ရှိကြောင်းဟဝိုင်ယီပြည်နယ်အယူခံတရားရုံးကတရားသူကြီး Derek Watson ကပြီးခဲ့တဲ့သတင်းပတ်အတွင်းဆုံးဖြတ်ချက်ချလိုက်ပေမဲ့အဲ့ဒီဒုက္ခသည်တွေလာရောက်ခွင့်ဆုံးဖြတ်ချက်ကိုတော့ San Francisco မှာရှိတဲ့အယူခံတရားရုံးကပြန်လည်တုံ့တက်ပြီးတဲ့အထိဆောင်ဆိုင်ဖို့နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ထဲမှာဖော်ပြထားပါတယ်ဒုက္ခသည်တွေအရေးစေစနာဝန်ထမ်းကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေအနေနဲ့ဒုက္ခသည်တွေလာရောက်ရေးနဲ့ဆိုင်တဲ့လှုပ်ဆောင်စရာရှိတာတွေကိုအတားအဆီးမရှိဆက်လက်လှုပ်ဆောင်ကြဖို့ကိုလည်းအမေရိကန်နိုင်ငံသားဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ဒါကြောင့်လဲ2019-2018ဘဏ္ဍာနှစ်အတွက်အမေရိကန်အစိုးရကဒုက္ခသည်အရေးအတွက်တိုးမြင့်လက်ခံရေးဒီအထက်မှာသူတို့အနေနဲ့စူးစမ်းလှုပ်ဆောင်သွားဖို့စီစဉ်ထားကြောင်းအလိုက်ဇာဗန်နီကပြောပါတယ
်ဒီ fiscal ကရဲ့2017 September လမှာပြီးသွားမယ်အခြေအောက်တိုဘာလတရက်2019ကနေ Summer Fiscal Year 2008မှာကတော်လေးရေးကြည့်တယ်အဲ့တော့အခုခရီးကနေကျွန်တော်တို့ကဒီ Congressional Offices Committee Stay ရဲ့ပြီးတော့မှ State Department ရဲ့ပြီးတော့တခြား Stakeholders United Nations နေနဲ့ပူးပေါင်းပြီးတော့မှဆက်ဆောင်ရွေးဖို့တော်တော်လေးအရေးကြီးတဲ့အခြေအနေမျိုးဖြစ်တယ
်အိန္ဒိယထိုင်းအိန္ဒိယနဲ့မလေးရှားတို့မှရောက်နေကြတဲ့မြန်မာပြည်ကဒုက္ခသည်တွေပြဿနာပြည်လည်ရေးအတွက်နီလန်သုံးခုနဲ့ချင်းကပ်ဆောင်ရွက်နေတာမှာပထမအချက်ကတော့ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်ထာနေပြန်နိုင်ရေးဖြစ်ပြီးဒုတိယချက်ကတော့အင်ရှင်နိုင်ငံတွေမှာဆက်လက်နေထိုင်နိုင်မဲ့နီလန်ကိုအင်ရှင်နိုင်ငံနဲ့မြန်မာအစိုးရအကြပူးတွဲရှာဖွေရေးနဲ့နောက်ဆုံးအချက်ကတော့တတိယနိုင်ငံတစ်ခုကိုမှရွှေ့ပြောင်းအခြေချနေထိုင်ရေးတို့ဖြစ်ပါတယ်ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်မြန်မာပြည်ကိုပြန်ရေးကိစ္စမှာမြန်မာပြည်အတွင်းကလုံခြုံရေးအခြေအနေတွေအပေါ်ဒုက္ခသည်တွေဘက်ကယုံကြည်စိတ်ချမှုမရှိတာအပြင်သူတို့ကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတွေပြဋ္ဌာန်းထားခြင်းမရှိတာပြန်ရောက်သွားတဲ့အခါသူတို့စီးပွားလုကင်ပြီးအတမွေးဝမ်းကြောင်းနိုင်မဲ့အခြေအနေတစ်ခုကိုမြန်မာအစိုးရဘက်ကဖန်တီးမပေးနိုင်သေးတာစတဲ့အခက်အခဲတွေရှိနေဆဲဖြစ်ကြောင်းလဲအဲလိုက်ဇာဗန်နီကပြောပါတယ်။တမရထရမ့်ရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့ကြေညာချက်နဲ့ဆိုင်တဲ့အမှုနှစ်ခုကိုအမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်ကလာမယ့်အောက်တိုဘာလ10ရက်နေ့မှာကြားနာဖို့ရှိပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်ပြောပြခဲ့တာပါ။အခုတော့အာဇာနီနေ့ကျင်းပတဲ့အကြောင်းလဲတင်ပြခြင်းပါတယ်။လွတ်လပ်ရေးအတွက်ဂျိုးပန်းရင်ကြာဆုံးခဲ့ရတဲ့အာဇာနည်ခေါင်းဆောင်ကြီးတွေရဲ့ရည်မှန်းချက်တွေဟာဒီကနေ့အချိန်ခါမှာအကောင့်တွေပေါ်ဖို့အလန်းဝေးနေသေးတယ်လို့အာဇာနည်မိသားစုဝင်တချို့နဲ့ရှေ့မီနောက်မီပညာရှင်တွေကပြောဆိုလိုက်ကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါအနည်းကနေ10မြောက်အာဇာနည်နေ့အထိမ်းအမှတ်အလှူဒါနပြုအမျှဝေပွဲအခမ်းအနားတစ်ရပ်ကိုအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မင်္ဂလာရမဖုန်းတော်ကြီးကျောင်းမှာကျင်းပခဲ့တယ်လို့ဗိုလ်ချုပ်အောင်ဆန်းရဲ့အကိုအာဇာနည်ဥပဝင်းရဲ့သားဒေါက်တာစင်ဝင်းက VOE ကိုပြောပါတယ
်နိုင်ငံနဲ့သူမျိုးအတွက်ကိုလှုပ်သွားတယ်သူတို့ကြာဆုံးသွားတယ်ကျွန်တော်တို့ဒီအာဇာနည်ရေးအတွက်နော်ဒီဆီဆက်ချအမျှဝေတာပေါ့နော်လူတွေကိုဖိတ်ပြီးကျွေးရလေကျွေးပြီးတော့ဖုန်ကြီးဟိုလည်းလှူဖုန်ကြီးလှူပြီးတော့ရေးဆက်ချအမျှဝေပေါ့
မြမလွတ်လပ်ရေးဖခင်ဗိုလ်ချုပ်အောင်ဆန်းမကြာဆုံးခင်ကရှင်ရေးကိုကြိုတွေးပြီးပြောခဲ့ဆိုခဲ့တာတွေဟာဒီကနေ့အချိန်ထိအမှတ်ရစရာဖြစ်နေသေးပဲလို့ဒေါက်တာစိန်ဝင်းကပြောပါတယ်
။ဘုကြောင့်ဆန်ကနိုင်ငံရေးတဲ့ဝင်မယ်ဆိုတော့စစ်တပ်ကထွက်တယ်ဗျာ။ဟလာရွေးကောက်ပွဲဝင်တယ်။ဖတ်ဆောက်ပလန်နဲ့သွားတယ်။တခါဘုကြောင့်ဆန်ပြောတယ်။ဘာသာရေးနဲ့နိုင်ငံရေးမရောတဲ့ဘူးဆိုသူပြောတယ်။ဘုကြောင့်ဆန်ဘာလို့ဒီလိုပြောသလဲ။သူကရှင်ရေးကိုမြင်ပြီးပြောတာ။တော်လှန်ရေးကိုမြင်ပြီးပြောတာမဟုတ်တော့ဘူး။ပမာပြီးရှင်ရေးကိုခီးသွားတော့မယ်။အမပီသူလူတို့တစ်ခုလုံးရဲ့ခေါင်းဆောင်အနေနဲ့သူပြောတာဟုတ်လားတင်လုံးကလည်းအားလုံးညီညွတ်များသူရရမယ်တိုင်းရင်းသားအခွင့်အရေးရေတူညီပြဖြစ်ရမယ်အားလုံးအဲဒါလည်းသူသိချာပြောသွားတာလေဒီတိုင်းပဲစစ်တပ်ကလည်းဟာတူတူကတော့ဘုံကျောင်းအောင်ဆက်လမ်းစဉ်လိုက်ပါရဲ့နော်မြန်မာဆိုရှယ်လေးလမ်းစဉ်ဆိုပြီးတော့မဟုတ်တာတွေလောက်ကြတယ်ဒါလို့လည်းမဖြစ်ဘူးလေ
ဘုံကျောင်းအောင်ဆန်းအပါဝင်အာဇာနည်ကိုဦးကျဆုံးချိန်1948ခုဇူလိုင်လ19ရက်နေ့ကတရက်မြို့ချင်းမျိုးသားကာကွယ်ရေးအဖွဲ့မှတာဝန်ခံလုပ်ခဲ့သူကတော့ရေစင်းစိုက်ပျိုးရေးတက္ကသိုလ်အငင်းစားပါမောက္ခချုပ်ဒေါက်တာဆလိုင်းထွန်းသမဲဖြစ်ပါတယ
်ကျွန်တော်ကအဲ့ဒီနှစ်မှာပဲတရက်မြို့မှာကျွန်တော်ဟာဆယ်တန်းအောင်တယ်ကျွန်တော်တို့အဲ့ဒီမှာတမျိုးလုံးချိန်ချိန်မျိုးတက္ကသိုလ်တခါလေဘသူမှစကားကောင်းလို့မပြောကြပါဘူးအားလုံးခေါင်းကိုက်ဆိုင်တဲ့နေကြတယ်အဲ့ဒီချိန်တော့က
အခုတော့ဗိုလ်ချုပ်နဲ့တကွအာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးခဲ့တာအနှစ်80ရှိလာခဲ့ပါပြီ။ဗိုလ်ချုပ်အောင်ဆန်းတို့မျှော်မှန်းခဲ့သလိုဖြစ်မလာသေးပဲမြန်မာနိုင်ငံကြီးမှာစစ်တပ်ရဲ့အခမ်းအနားလွှမ်းမိုးနေတာနဲ့ပတ်သက်လို့ဒေါက်တာဆလိုင်းထွန်းသန်းကအခုလိုမှတ်ချက်ပေးပြောဆိုပါတယ်
။ဗိုလ်ချုပ်အောင်ဆန်းသူမကြာဆုံးခင်ပြောခဲ့တဲ့စကားကိုကျွန်တော်သွားပြီးသတိရတယ်။ဒီချက်ကသူမပြောလဲဆိုလို့ရှိရင်မင်းတို့ဒီလိုအာဏာလုနေလို့ရှိရင်ငါတော့လွတ်လပ်ရေးသားရလို့ရှိရင်နိုင်ငံရေးမလုပ်တော့ဘူးစားပဲရေးစားတော့မယ်သူအဲ့ဒါအဲ့ဒီတခုပြောတယ်နောက်သူပါဆက်ပြောသေးတယ်ဆိုရင်မင်းတို့ဒီလိုသားဆက်နေလို့ရှိတော့တို့တိုက်ပြီးဘာတိုင်းကဖြစ်သွားမယ်တဲ့ကဲအဲ့ဒီတော့ကျွန်တော်ကဘာပြောချင်တယ်လဲဆိုလို့ရှိရင်တတ်မတော်သားများခင်ဗျာဘိုးချုပ်အောင်ဆန်းရဲ့နမူတာကိုလက်ကြပါဘိုးချုပ်လုပ်ခဲ့တဲ့တိုင်းပြည်ကိုချစ်ပါဆွေကျူအစ်စ်ဒီတမိုးဆိုင်ကိုကျွန်တော်ဟိုတခါတော့ပဲကျွန်တော်ပြောခဲ့တယ်အဲ့ဒီစစ်တပ်ကမြန်မာပါဝင်တော့ဗမာပါဝင်လူတိုင်းလူတိုင်းကိုလူကိုလူလိုမြင်လို့ရှိရင် သည်အချင်းကအဲ့ဒါမျိုးဟာဒါဖက်ဒရယ်ပဲတကယ်တော့
ဒီကနေ့မှာတော့အရသာတင်မြှောက်တဲ့ NLD အစိုးရကဒီမိုကရေစီပြင်ပြောင်းလဲရေးတွေလုပ်ဖို့ကြိုးစားနေပေမဲ့စီမံခန့်ခွဲခွင့်အာဏာတွေအပြည့်အဝမရှိသေးတာကအဟန့်အတားဖြစ်နေတယ်လို့ဒေါက်တာစေဝင်းကထောက်ပြပါတယ်
။ဘာကြောင့်လဲဆိုတော့တချို့အာဏာတွေကတမန်တော်လက်ထက်မှာရှိတယ်။တမန်တော်ကကုတ်ကဲနေတာ။ဟုတ်လား။ဥပမာဆိုရင်ကျွန်တော်တို့ပြည်ထရေးကိုတမန်တော်ကခြင်ထားတာ။ပြည်ထရေးနဲ့ပတ်သက်တဲ့ပြဿနာတွေဟာ NLD ကတော်ဆန်းစုကြည်ကဟုတ်လားလုပ်ပိုင်ကိုမရှိဘူး။2008အခြေခံဥပဒေနဲ့ဆိုလို့ရှိရင်ဒီကနေ့ NLD မှာအာဏာအကုန်လုံးပေါ့နော်မရှိဘူးဟုတ်လားဒီတမတော်နဲ့ပြန်ညှိနေကြတယ
်အာဇာနည်နေ့အထိမ်းအမှတ်ခန်းစာတွေကိုအမေရိကန်ပြည်ထောင်စုအပြင်ထိုင်းနဲ့အခြားအာရှနိုင်ငံတွေမှာလည်းမြန်မာအတိုင်းအဝန်းကကျင်းပခဲ့ကြပါတယ်ခင်ဗျာ
တော်ရရှိများရှင်နယ်သာလန်နိုင်ငံမှာလူငယ်တွေ၁၀နှစ်အတွင်းရာဇဝတ်မှုတွေကျဆင်းလာတာပြည်မှုကျူးလွန်သူတွေအပေါ်အပြစ်ပေးတဲ့ပုံစံပြောင်းလဲလာရတာကအကျဉ်းသားမရှိသလောက်ဖြစ်လာနေတာကြောင့်အကျဉ်းထောင်တွေပိတ်ပင်နေရပါတယ်။အကြီးတန်းအယုတ်ဆိုးတဲ့မှုကင်းတွေအပါအဝင်ရာဇဝတ်မှုသတင်းတွေမကြာခဏကြားနေရတဲ့မြန်မာနိုင်ငံမှာရောရာဇဝတ်မှုကျဆင်းရေးပြည်မှုကျူးလွန်သူတွေကိုပြုပြင်ရေးဘာတွေလုပ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-3-2-3-2-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5- တဲ့သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့စဉ်ထားရိုက်လေးလိုက်စစ်စစ်ကကြိုဆိုပါရစေ
။လာမယ့်စနေည VOE တိုင်းရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ထိုင်းနိုင်ငံဘက်ကအခြေအနေတချို့ကိုတင်ပြပါမယ်။ဗိုလ်ထုနေကထိုင်းတရားရုံးချုပ်ကနေလူကုန်ကူးမှုကျူးလွန်ခဲ့တဲ့ထိုင်းစစ်ဗိုလ်ချုပ်ပါဝင်မြို့တော်ဝန်ဟောင်းနဲ့အစိုးရအဆင့်မြင့်အရာရှိကြီးတွေကိုကြီးမားတဲ့နှစ်ရှည်ထောင်ဒဏ်အတီးတီးချမှတ်ခဲ့တာဟာလူကုန်ကူးမှုနှိမ်နှင်းရေးသမိုင်းမှာတကယ့်ကိုထင်ရှားတဲ့တာကဖြစ်ကြောင်း45 Rights လူအခွင့်အရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်2015ခုနှစ်တုန်းကဒီထိုင်းစစ်ဗိုလ်ချုပ်ဟောင်းတူဦးနဲ့အတူခရိုင်ဝန်ဟောင်းနဲ့မြို့တော်ဝန်ဟောင်းတို့အပါအဝင်လူပေါင်း62ဦးတို့ကိုထောင်ဒဏ်28နှစ်ကနေ64နှစ်တိထိုင်းတရားရုံးချုပ်ကမနေ့ကအသီးသီးချမှတ်လိုက်တာဖြစ်ပါတယ်။မိုင်းအင်ဂျင်နိုင်ကအပြည့်စုံကိုတင်ပြမှာပါ
။ထိုင်းနဲ့မလေးရှားနယ်စပ်အခြေစိုက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဘက်ကနေလာတဲ့ထောင်နဲ့ချီတဲ့ရွှေပြောင်းလာသူတွေကိုဒေတာရင်းနိုင်ငံတွေစီလူကုန်ကူးနေတဲ့ရာဇဝတ်ဂိုင်းကိုထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယွတ်ချန်အိုချာဦးဆောင်တဲ့အစိုးရဟာ2015ခုနှစ်မေလကစတင်ဖမ်းဆီးအရေးယူခဲ့တာပါအခုလိုအမေရိကန်ဒေါ်လာတန်ပေါင်းများစွာလဲပတ်နေတဲ့လူကုန်ကူးမှုဂိုင်းကြီးမှာအ धिक ပါဝင်ပတ်သက်နေသူတွေကိုထိုင်းအစိုးရကပြက်ပြက်သားသားကင်တွယ်နှိမ်နှင်းအရေးယူတာဟာတကယ့်ကိုအားရစရာကောင်းကြောင်းလူကုန်ကူးမှုဂိုင်းကိုစတင်ဖမ်းဆီးကြတဲ့ကစောင့်ကြည့်လေ့လာနေတဲ့45 Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်မက်ထရူးစမစ်ကပြောပါတယ်
They've announced all the verdicts already and they range from the sentence they've convicted 62 defendants
တရားခံ62ဦးအတွက်ပြစ်ဒဏ်စီရင်ချက်တွေကိုထိုင်းတရားရုံးချုပ်ကအမိတ်အသီးသီးချမှတ်ခဲ့ပြီးပါပြီစီရင်ချက်တွေထဲမှာထောင်ဒဏ်၄နှစ်ကနေ64နှစ်အထိအသီးသီးပါဝင်ပါတယ်အဲ့ဒီထဲမှာအစိုးရအဆင့်မြင့်အရာရှိကြီးတွေကိုလည်းကြီးမားတဲ့နှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်အခုလိုတရားရုံးရဲ့စီရင်ချက်တွေကိုကျွန်တော်တို့တကယ်လေးစားအားရမိပါတယ်
လူကုန်ကူးသူတွေကိုဥပဒေလမ်းကြောင်းနဲ့ပြင်းပြင်းထန်ထန်အရေးယူအပြစ်ပေးတဲ့ထိုင်းအစိုးရရဲ့လှုပ်ဆောင်ချက်ဟာပြည်တွင်းအတွက်သာမကဒေတာရင်းနိုင်ငံတွေအတက်ပါအရေးပါကြောင်းမက်ထရူးစမစ်ကဆိုပါတယ်။ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယွတ်ချန်အိုချာကိုတိုင်လည်းလူကုန်ကူးမှုတိုက်ဖျက်ရေးမှာသူ့အစိုးရအနေနဲ့ထိထိရောက်ရောက်ဆောင်ရွက်မှာဖြစ်တယ်လို့မကြသေးခင်ကပြောကြားခဲ့ပါတယ်။2016ခုနှစ်အတွင်းလူကုန်ကူးတဲ့ရာဇဝတ်မှုပေါင်း300ကျော်ကိုထိုင်းအစိုးရကအရေးယူကင်တွယ်ခဲ့တယ်လို့လည်းဝင်ကြီးချုပ်ကပြောပါရယ်အထူးသဖြင့်အမေရိကန်နိုင်ငံသားဤဌာနကနှစ်စဉ်ထုတ်ပြန်တဲ့လူကုန်ကူးတဲ့နိုင်ငံစင်းတွေနဲ့ပတ်သက်လို့ထိုင်းအစိုးရကအလေးထားတာတွေ့ရကြောင်းမက်ထရူးစမစ်ကပြောပါရယ
် The Thai officials that we've interacted with over the last several years did not want the country to be grouped alongside North Korea
အမေရိကန်နိုင်ငံကကျွန်တော်တို့ဆွေးနွေးခဲ့တဲ့ထိုင်းအရာရှိတွေကအမေရိကန်နိုင်ငံသားဤဝင်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာမှာအစိုးဆုံးအဆင့်3သတ်မှတ်ခံရတဲ့မြောက်ကိုရီးယားနဲ့အတူတံတန်းနဲ့ထားခံရတဲ့ကိစ္စကိုသူတို့မလိုလားကြောင်းပြောခဲ့ပါတယ်။န နောက်ပြီးလွန်ခဲ့တဲ့နှစ်တွေတုန်းကလူကုန်ကူးမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံအနေနဲ့သတင်းစိုးထွက်ခဲ့တဲ့အခြေအနေလဲဒစိတပိုင်းပါဝင်ပါတယ်နောက်တစ်ချက်ကလူကုန်ကူးမှုကိုတိုက်ပြတ်နှိမ်နှင်းလိုတဲ့ထိုင်းအစိုးရအရာရှိတွေလည်းရှိပါတယ်ဒါဒီအလုံးပေါင်းဆက်ပြီးအခုလိုအခြေအနေရောက်လာတယ်လို့မြင်ပါတယ
်ထိုင်းအစိုးရကဖမ်းဆီးအရေးယူခဲ့တဲ့တရားခံပေါင်း103ဦးထဲမှာမြန်မာတချို့လည်းပါဝင်ပြီးအဲ့ဒီတဲကလူကုန်ကူးမှုဂိုင်းမှာအဓိကကြိုးကင်သူတဦးဖြစ်ထိုင်းအစိုးရကဆွဆွဲထားတဲ့ဆိုနိုင်ခေါ်အန်နွာကိုတော့ထောင်ဒဏ်64နှစ်ထိုင်းတရားရုံးကစီရင်ချက်ချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းဒီအမှုကိုစတင်ကင်တွယ်တဲ့အချိန်မှာအမှုကိုစုံစမ်းစစ်ဆေးတဲ့ရဲအရာရှိတွေမျက်မြင်သက်သေတွေစကားပြန်တွေအားလုံးချင်းချောက်ခံခဲ့ရကြောင်းမက်ထရူးစမစ်ကပြောပါတယ
်။ There were concerns also that the senior the chief investigator
ဒီအမှုကိုဥဆောင်စစ်ဆေးတဲ့ထိုင်းရဲအရာရှိချုပ်တူဆိုရင်သူတို့အစိုးရအာဏာပိုင်တွေတဲကပဲသူ့အသက်ကိုချိန်ချောက်လာတဲ့အတွက်ထိုင်းနိုင်ငံကနေဩစတြေးလျနိုင်ငံကိုထွက်ပြေးပြီးနိုင်ငံရေးခုလုံခွင့်တောင်းခံထားပါတယ
်။တရားခံတွေအလုံးဟာထောင်နဲ့ချီတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေ့ပြောင်းလာသူတွေကိုဆက်လီတွေနဲ့ထိုင်းမလေးရှားအင်ဒိုနီးရှားနိုင်ငံတွေစီလူကုန်ကူးနေတဲ့ရာဇဝတ်ဂိုင်းနဲ့ပတ်သက်နေသူတွေဖြစ်ပါတယ်။2015ခုနှစ်ကမလေးရှားနယ်စပ်ထိုင်းနိုင်ငံဘတ်ချန်တော်ဒဲစခန်းမှာရွှေ့ပြောင်းလာသူတွေရဲ့ရုပ်အလောင်းပေါင်း100ကျော်ကိုထိုင်းနဲ့မလေးရှားအာဏာပိုင်တွေကတွေ့ရှိပြီးတဲ့နောက်မှာအဲ့ဒီဂိုင်းကိုစတင်ဖြိုခွဲခဲ့တာဖြစ်ပါတယ်ရှင
်။မိုင်းကျင်းနိုင်တင်ပြသွားတာပါ။ဒါနဲ့တစ်ဆက်တည်းမှာပဲထိုင်းနိုင်ငံဘန်ကောက်မြို့အနီးစာမွန်စာခရိုင်မဟာချိုင်းဆိုတဲ့ဒေသမှာမြန်မာပြည်နိုင်ငံကူးလက်မှတ်တွေနဲ့တရားဝင်အလုလုခွင့်ဗီဇာမပါပဲပွဲစားတွေကခိုးသွင်းလာကြတဲ့မြန်မာနိုင်ငံသားတရားကျော်ကိုထိုင်းအထူးစုံစမ်းစစ်ဆေးရေးဌာန DSI အကူအညီနဲ့မြန်မာအလို့သမားအကူအညီအဖွဲ့တွေပူးပေါင်းပြီးကယ်တင်ခဲ့ကြပါတယ်ဒီအကြောင်းအပြည့်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံဘန်ကောက်မြို့အနီးသမုတ်စခွန်ခရိုင်မဟာချိုင်းဝက်ကဆွန်ဘုံကြီးကျောင်းအနီးကခြံတစ်ခြံထဲမှာနိုင်ငံကူးလက်မှတ်အထောက်ထားလက်မှတ်တွေတင်ရှိခံထားရတဲ့မြန်မာနိုင်ငံသားတရားကျော်ကိုထိုင်းအထူးစုံစမ်းစစ်ဆေးရေးဌာနရဲ့အကူအညီနဲ့ဇူလိုင်လ17ရက်နေ့ညနေပိုင်းမှာကယ်ဆယ်ခဲ့တယ်ဆိုပြီးရွှေပြောင်းလို့သမားရေးကူညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကတာဝန်ခံတဦးဖြစ်တဲ့ကိုရဲမင်းကပြောပါတယ
်။ PP နေစားခိတ်ကနေတွင်းလာတယ်။ Passport တွေရိုက်လာတယ်။ Passport က PJ တွေ PV တွေပါရအောင်ရိုက်လာတယ်။ PJ ပါပါတယ်နော်မ။ PJ တွေပါတယ် PV တွေပါတယ်ဒါပေမဲ့ Passport ကဗီဇာတွေပါမလာဘူး။အဲ့ဒါအရင်နေစားတိကျရတယ်ဒီလူရောရအောင်တွင်းလာတယ်။ဗမာပြည်မှာပတ်စံတွေပြောဖို့၄သိန်း၅သိန်းခွဲ၆သိန်းအကုန်ဖြတ်ပြီးသားယူပြီးသား။ထိုင်းမှာတအူးကို900တပေါင်းထက်ဖြတ်အောင်ပါ။ထိုင်းနေရာမှာပြိတ်လောင်လာတယ်မှမပေးထွက်ဘူး။ပြီးတော့9ရောက်ကထွက်ပြေးလာပြီးတော့ကျွန်တော်တို့ရုပ်ပိုင်နေ။အဲ့တော့ကျွန်တော်တို့တိုင်းထူးဆုံးတဲ့စစ်စေးနဲ့ဒီအဆိုင်ထူးထွက်ဖို့ထူးတက်ဖို့ဟိုနန်းသတင်းပို့တယ်။ပြီးတော့ကျွန်တော်နေမြေကထိုင်းရင်းနဲ့ဒီနေ့ညနေဝင်ပြီးတော့သူတို့ကပူပေါင်းပူညီတယ်ပေါ့နော်။ကဲထုတ်တယ်ပေါ့။ကျွန်တော်တို့ယောက်ျားလေးကအဲကျွန်တော်တို့ဟို80နီးသားလောက်မိန်းကလေးက20ကျော်လောက်ရှိမယ်မ
။ PJ ဆိုတာကတော့အလုပ်လုပ်ခွင့်ရှိတဲ့နိုင်ငံကူးလက်မှတ်ဖြစ်ပြီး PV ဆိုတာကလည်းအလဲဗီဇာနဲ့လာဖို့အတွက်ထုတ်ပေးတဲ့နိုင်ငံကူးလက်မှတ်ဖြစ်ပါတယ်။အများစုကတော့ပဲခူးတိုင်းကဖြစ်ပြီးရန်ကုန်အပါအဝင်မြန်မာနိုင်ငံအနေနဲ့ရရက်ကနေအလောက်ကိုင်းအခွင့်အလမ်းတွေရဖို့အတွက်ငွေကုန်ကြေးကျခံပြီးနိုင်ငံကူးလက်မှတ်စာအုပ်ဖိုးတွေကိုပွဲစားကိုပေးထားခဲ့ပြီးမှနိုင်ငံကူးလက်မှတ်တွေကိုကင်ဆောင်ခွင့်မရပဲနှစ်လဒီပါကြာတဲ့အထိသူတို့ဟာအလုပ်မရသေးပဲခြံထဲမှာပိတ်လောင်ခံနိုင်ရတာဖြစ်တယ်လို့လည်းအလုပ်သမားတွေကဆိုပါတယ်
။အခုတည်းကကျွန်တော်တို့လည်းနေရထိုင်တာတစ်လကျော်နှစ်လတင်ပါရီဖြစ်နေပြီးအလုပ်လည်းမရသေးဘူး။အဲဒါကြောင့်မို့ဗီဇာစာအုပ်တော့လုပ်ထားတယ်စာအုပ်တော့မရသေးဘူး။စာအုပ်တွေလည်းတင်ထားတယ်
။အလုပ်သမားတွေကိုထိမ့်သိမ်းထားတဲ့ပွဲစားတူကိုတော့ထိုင်းအနာပိုင်တွေကဖမ်းဆီးသွားခဲ့ပြီးနောက်ထပ်ပါဝင်ပတ်သက်သူတွေကိုတော့စုံစမ်းနေဆဲဖြစ်ပါတယ်။လက်ရှိကဲထုတ်လာတဲ့အလုပ်သမားတွေကိုတော့ရပောင်း180ဆိုင်းငံ့ဥပဒေရထိုင်းအနာပိုင်တွေကဖမ်းဆီးတာမျိုးမလုပ်ခဲ့ဘူးလို့ဆိုပါရယ်အခုလုံသမားတရားကျော်ကိုတော့အလုတ်ကင်တွေရရှိဖို့အလုံသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကအကူအညီပေးသွားမယ်လို့လည်းသိရပါရယ်ရှင
်မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ် VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ကဇာတာပတိနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိအခုဆက်ပြီးတော့ထုတ်လွှင့်နေကြဖြစ်တဲ့ဒီလိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ40 kHz 9439လိုင်းဒိုမီတာ50 kHz 5995နေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုတင်ပြမှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
မအစ်ချင်းနဲ့ပါပဲတရုတ်နိုင်ငံရဲ့ဝင်ကြီးကဘုဒ္ဓမြေတန်းချူလာပြည့်ပြီးတော့မှဘာဘာနိုင်ငံရဲ့ဒီ2008ကကဘာမှာ
တော်လေးမြေဆောင်ဆဲစီမံကိန်းပြဿနာနဲ့ပတ်သက်ပြီးတော့မကြာခင်ဆွေးနွေးချက်တွေကိုကြားဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအက်ဒီတာအာဘော်နဲ့သတင်းဆောင်မတွေကိုဒေါ်လလတ်တန်းကစူးစီးတင်ဆက်ထားတာပ
ါမြန်မာလွတ်လပ်ရေးဖခင်ကြီးတွေမြန်မာခေတ်မှာအမတ်တရကာရဝပြုခြင်းဆိုတဲ့ The Nikkei Asian Review မှာဖော်ပြထားတဲ့ဆောင်းပါးကနေပထမဦးဆုံးကောက်နှုတ်တင်ပြလိုပါတယ်။ဇူလိုင်လ19ရက်နေ့နနေ့10:39မိနစ်မှာရန်ကုန်မြို့မှာမော်တကားဟွန်ဒန်တွေညံခဲ့တယ်။လွတ်လပ်ရေးဆိုတဲ့အိမ်မက်ရတော့မဲ့ဆဲဆဲဖြစ်တဲ့အဲ့ဒီအချိန်ဖြစ်တဲ့2:90တုန်းကမြန်မာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းလှုပ်ကြံခံခဲ့ရတာဖြစ်တယ်လို့ဆောင်းပါးမှာအစချီရေးသားထားပါတယ်။ဆေးစုနှစ်ပေါင်းများစွာစစ်အုပ်ချုပ်ရေးကို2011ခုကစခါချခဲ့ပြီးတဲ့နောက်စီးပွားရေးတကားဖွင့်ဝါဒကျင်းသုံးခဲ့တဲ့မြန်မာနိုင်ငံမှာတိုးတက်မှုတွေအများကြီးရခဲ့ပေမဲ့လို့လေဆင်းရဲမှုတွေနဲ့လူနည်းစုတိုင်းရင်းသားအုပ်စုတွေနဲ့လူများစုဗမာတွေကြားငင်းကြင်းရရှိဖို့ကကြံရှိနေသေးတာဖြစ်တယ်လို့လည်းထောက်ပြထားပါတယ်ဒီနှစ်မှာထူးခြားချက်ကတော့ဗိုလ်ချုပ်တို့လှုပ်ကြံခံခဲ့ရတဲ့ရန်ကုန်မြို့ရှိအတူဝင်များယုံကိုရန်ကုန် Heritage Trust အဖွဲ့ကပြည်သူလူထုလာရောက်ကြည့်ရှု권ပြုဖို့ဖွင့်လှစ်ခဲ့တဲ့အချက်ပဲဖြစ်ပါတယ်။ဒီနှစ်အာဇာနည်ပိမာမှာတွားရောက်ဂါရဝပြုခဲ့သူတွေနဲ့အသက်52နှစ်အရွယ်ပကြီးဆရာခင်မောင်ကတော့လွတ်လပ်ရေးရရှိဖို့ဗိုလ်ချုပ်အောင်ဆန်းရဲ့ကြိုးပမ်းမှုကိုကျေးဇူးတင်ကြောင်းပြောခဲ့ပေးမယ်လို့လည်းဒီကနေ့မြန်မာနိုင်ငံဟာအကြောက်တရားလက်အောက်မှာမလွတ်မြောက်သေးတဲ့အကြောင်းလွတ်လပ်စွာထုတ်ဖော်ပြောဆိုမှုအပါအဝင်ဒီမိုကရေစီဖော်ဆောင်မှုမှာနောက်ထခြေလှမ်းတွေယူဖို့ကြံသေးတယ်လို့ဆောင်းပါးမှာထောက်ပြထားပါတယ်။ဆက်လက်တင်ပြပေးမှာကတော့ရှေ့တောင်အာရှမှာအမေရိကန်ရဲ့အာယုံဆူဆိုက်မှုယုံနယ်လာချိန်မှာတရုတ်ကမြန်မာကိုဆွဲဆောင်နေတယ်ဆိုတဲ့ကောင်းကြီးနဲ့ The New York Times သတင်းစာကြီးမှာ Jane Bless ရဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံရဲ့ကာလာကြာရှည်လက်နယ်ဆွဲကိုင်းတိုက်ခိုက်နေတဲ့ပဋိပက္ခတွေချုပ်ငြင်းရေးအတွက်ငင်းကြင်းကြီးနီလာကံကိုခေါ်ဖို့မြန်မာကောင်းဆောင်ဒေါက်အောင်ဆန်းစုကြည်ကဆန္ဒရှိတဲ့အကြောင်းပေါ်လွင်လာတဲ့အခါမှာတရုတ်ထိပ်တန်းတန်တမန်တူကအကွက်ကိုမြင်ခဲ့ပြီးတိုင်းရင်းသဘုံကောင်းဆောင်တွေကိုစုဝေးကနေပြည်တော်ကိုစင်းလုံးဟာလေးရင်နဲ့လာရောက်ခဲ့ပြီးဝန်တာနေတဲ့ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးခဲ့တဲ့အကြောင်းဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒါအပြင်တရုတ်အတွက်ကတော့အခြေအနေအားလုံးဟာအကွက်ရှိနေတာဖြစ်ပြီးမြန်မာနိုင်ငံမှာတရုတ်ရဲ့စွန့်အင်ဆိုင်ရာရင်းနှီးမြှုပ်နှံမှုတွေကိုကာကွယ်နိုင်ဖို့ငြင်းချမ်းဖို့လိုတယ်။သဘုံတွေအပေါ်မှာလည်းတရုတ်ကပြောနိုင်စိုးနိုင်အားရှိတယ်။ငြင်းချမ်းရေးတကားဖွင့်စေဖို့အမေရိကန်ကမလုပ်ပေးနိုင်တဲ့အခွင့်အရေးကိုမြန်မာနိုင်ငံမှာတရုတ်ကလုပ်ပေးနိုင်စွာရှိခဲ့တယ်လို့យေတာထားပါတယ်။သမ္မတထရမ့်အစိုးရလက်ထက်မှာမြန်မာနိုင်ငံပေါ်အာရုံစုဆိုင်မှုကရော့တဲ့အချိန်မှာအင်းနီချင်းတရုတ်ကတီနီယာကိုစီးပွားရေးရမဟာဗျူဟာကျတဲ့နေရအခြေခံအဆောက်အုံတွေစောင့်နိုင်မှုဘီလီယံဒေါ်လာချီကုန်ကျခံနိုင်ခဲ့တယ်လို့တချို့သဘုံအုပ်စုတွေနဲ့လည်းဆက်ဆံရေးတိုးအောင်ပြုလုပ်ခဲ့တာဖြစ်တဲ့အတွက်ဒီကန္တတွေမှာအမေရိကန်ကဝင်ရှင်းနိုင်မှာမဟုတ်ဘူးလို့လည်းဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒါအပြင်ဒေါ်လာ 9.3 ဘီလီယံကုန်မဲ့ကြောက်ဖြူရေးနဲ့စိတ်ကန်းဆောက်လုပ်ခြင်းအပြင်လည်းတရုတ်တွေအိန္ဒိယတင်မှုတရားမထွက်ပေါက်ရစီမှဖြစ်ပြီးဒါဟာတရုတ်ရဲ့ One Belt One Road ပူလမစီမံကိန်းမှာအရေးပါတဲ့ရည်မှန်းချက်တရလည်းဖြစ်ပါလေ။ကြောက်ဖြူစိတ်ကမ်းစီမံကိန်းပြီးစီးတာနဲ့တရုတ်က250လုက္ကိုင်ခွင့်ရပြီးနောက်ထပ်နှစ်အစိတ်လဲတက်တန်းတိုးနိုင်မဲ့အလားအလာရှိနေပါလေ။ဒီတော့တွင်အမေရိကန်ပြည်ထောင်စုကမြန်မာအပါအဝင်ပြပမှဆက်လုပ်ရေးစီမံကိန်းနဲ့ရင်းနှီးမြှုပ်နှံမှုတွေကို Poglika Bank Company de Go Swepele Shide Tain, Poglika Company de Gale, Nia Zi Chi B, Lo Aka Bobby Me, Chuanjin Mu, Nere, Nia Rigo, Shangri Shida Jang, Yamanangama, American Yet Yepa Mu, Yone, Lagera Pippi, Daha, The Yo Dwe, Nia Twessida Pitelu, The New York Times Drinzama, Taupia Tavarishim.
Take your time.
Pipare, Salumbanga, D. A. K.E. Take ga yura, Y.O.U.R. yoga thingye, D.I.M.E. time ga chain suro, Sukwai tunye daya dewe ga ludu u ga chain gu yura po. Idiom dewe ga le, thay makuwa la wulu suya ma ba. Chumaru miyama ma, lobo mu lo wu, ee sisi lo ba lo pyo jingye, di idiom gu yinyuan to na pi baare. Di dongye ba de lo, George Groupi de umma gu,
I was told not to rush with my work, so I took my time to finish it, but I did it well.
Chino lungne patte lu, malobu chino gu, pyo la ro, chino le chen yu bi, ee si zi be, biyang lo ke re. Tabi me chino, kong hong ni lungna in ke re li, lu di vi ya pa re.
I was told not to rush with my work, so I took my time to finish it, but I did it well. Take your time.
American Indian to English tengansa ko dolala tan po cha ka da phit par de aku lo u jaw san da ye myama yi tong tat che be phit par de tiyong du ba ka pyan le sa tin bo na chang pe ni de mit so yi ka ra siman gain ga kana u a cho phit thon ge tu re ha pi tu lu lu ma hou bu de ta kan pi tu re si ko le thai tin ne yo je re me yau shi khe bu lo a chang ti tu re ga so ba de di siman gain ha myama nang ngan twe a cho phit han
ကျွန်တော်တို့ဒီရခိုင်ဘက်ကထွက်တဲ့ဒီတန်းတွေကိုရောင်းနေခဲ့ကြမှာ ဘူဂျုံမူကြီးတန်းရွှေကတရုတ်သမ္မတနဲ့အာဆီယံကိစ္စမှာတွေ့တဲ့အခါဆိုအလွတ်သဘောနဲ့ဒီကိစ္စကိုသဘောတူခဲ့ရပါတော့မှန်ပါတယ်ခင်ဗျာအဲ့ဒီအချိန်မှာသူဒီမြေဆုံလူတပ်မန်ကိုဆောက်လိုက်ရင်ဘယ်လိုသဘောပတ်ဝန်းကြီးထိခိုက်မှုတွေလူမှုရေးဆိုးဖြစ်တွေဖြစ်လာနိုင်လဲဆိုတာဘယ်ကြွန့်ကျင်သူဘယ်သူရဲ့အကြံအညာကိုမှမယူဘဲနဲ့သူဟာသူသဘောတူခဲ့တာပေါ့နော်
ဟုတ်မှန်ပါတယ်ခင်ဗျာအဲ့ဒီအချိန်အဲ့ဒီကကဘသူရဲ့အကြံဉာဏ်ကသူ့ဒီဝင်တဲ့သူလွန်လာတဲ့ပြောခဲ့တဲ့အနေအထားမျိုးကျွန်တော်တို့ဖြစ်ပါတယ်ခင်ဗျာဟုတ်နောက်တစ်ခုကနောက်တစ်ခုကအဲ့ဒီတကယ်လက်မှတ်ထိုးဖြစ်လာတာကကိုကန်းကိစ္စနဲ့ပတ်သက်ပြီးတော့တရုတ်တို့ကမကျေနပ်ဖြစ်တဲ့အခါမှာတရုတ်တို့ကိုလိုက်ရောလုပ်ပြီးလုခဲ့ရတယ်ဆိုတဲ့ဘောပေါ့အဲ့ဒီခါမှ
မှာအပေးယူနေတဲ့လက်ခံလေးရတဲ့ဒီတိုင်းလို့ရှိတယ်လို့ကျွန်တော်သိရပါတယ်
။ဟုတ်ကဲ့ဒေါက်တာဝင်းမျိုးသူမူကျုံမူကြီးတန်းရွှေကပထမဆုံးခူချင်းတောက်ကိုသယုသမရခူချင်းတောက်ကိုသဘောတူခဲ့တာနဲ့ပတ်သက်ပြီးဘယ်လိုသဘောရပါလဲခင်ဗျာ
။ဂျိန်းဒေတာကတော့သူတို့အဲတော့ကတော့ဘသူဘသူ့ကိုမှတိုင်ပင်တဲ့သဘောရှိရမတူပါဘူး။အဲတော့နိုင်ငံရေးအနေထားရပဲတရုတ်ကိုဆောင်ရတော့လို့နိုင်ငံတကာမှာအကူအွယ်ပေးတဲ့အတွက်ပေးတာတစ်ချက်မမနှစ်ချက်ကကျွန်တော်ထင်တာဒီကချင်လက်နက်ကိုင်ဖွဲ့စည်းတွေကိုလည်းမြေဆုံဆောင်ခြင်းဖြင့်တရုတ်ကပြန်ပြီးတော့ထိန်းချောင်းမယ်ပေါ့သူ့ရဲ့ဂျိုးစီဝါတဲ့ထိန်းချောင်းမယ်အဲဒီလိုလဲတွေးပုံရတယ်ပေါ့ဗျာကျန်တဲ့အချက်တွေကတော့သူတို့ဘာမှတိတ်ပြီးတော့စဉ်းစားတာမရှိပါဘူးတော်တော်လည်းပဲဒီဆင်ကောင်းဦးစီးဌာနကတော့အရင်တော့ကတော့သူတို့ဒီမြေဆုံသားမှာရေကာတာကြီးစောင့်နေတာ ARD ကိုဘလို့ဆင်ကောင်းစောက်ပြီးတော့ဒီအောက်ပိုင်းတွေကိုကာကွယ်မယ်ဆိုရဲစီမံချက်အတွေးခေါ်ပြီးရှိခဲ့တယ်ပေါ့အဲ့ဒါတွေကိုဒါဘိုးတို့ကြီးမူကြီးနေနဲ့သူကြည့်ပြီးတော့ဒါအကြမ်းမင်းသူတို့ကောင်းဆောင်ရင်းတွေ့တဲ့အခါမှာသူတို့ဒီနိုင်ငံရေးစဉ်းစားချက်တွေနဲ့ပါကျော်ရတဲ့ပုံပဲနေပါမယ်အသေးစိတ်တော့ကျွန်တော်တို့ကမပြောတတ်ဘူးပေါ့ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီညတော့တစ်ဆက်တည်းမိကျင်ဒီလိုစီမံကိန်းတွေကိုတင်ပြီးခေါင်းဆောင်တွေအနေနဲ့ဆုံးဖြတ်ချက်ချမယ်ဆိုရင်နိုင်ငံရေးစုဆောင်တစ်ခုရကမကြည့်ပဲနဲ့အဲဒီသဘာဝပတ်ဝန်းကျင်လူမှုပတ်ဝန်းကျင်ဘက်ကကြည့်ဖို့ဘလောက်လိုအပ်ပါလဲဘလောက်အရေးကြီးပါလဲတော့မင်းသူ
1994တည်းကကျွန်တော်တို့ကဒီစဉ်းစားမပြတ်ဆွေးနွေးတိုးတက်ရေးမူပေါ့ကျွန်တော်တို့ sustainable development ဆိုတာကိုဘဝရကိုချမှတ်ပြီးသားဖြစ်တယ်အဲ့တော့ three dimension ရှိတာပေါ့ကြည့်ရတဲ့အချက်ကြီး၃ချက်ရှိတာပေါ့တစ်က စီးပွားရေးကကျွန်တော်တို့အကျိုးမြတ်ရှိလားနှစ်ကဆုံးမပြောရဲပတ်ဝန်းကျင်တည်ငြိမ်မှုကိုထိခိုက်စေမှာလားနံပါတ်3ကတော့လူမှုရေးရာကိုလက်ခံနိုင်လားဆိုတဲ့အချက်တွေရှိတာပေါ့အဲ့တော့တစ်ချက်ချင်းတစ်ချက်ချင်းနဲ့မှာသေးသေးကြည့်ရမယ့်အချက်တွေလည်းအများကြီးရှိတာပေါ့ဗျာအဲ့ဒီကဘယ်အချက်ကိုမှသူသေချာအကြည့်ပုံမရဘူးပေါ့အတန်းကြီးတော့စီးပွားရေးတော့ကြည့်မှာပေါ့စီးပွားရေးကတစ်ချက်ကြိုက်တယ်ပေါ့နော်တော့ဂျန်တဲ့ပတ်ဝန်းကျင်ရေးပါညာကြတော့မြန်မာနိုင်ငံကအဲ့တော့ဥပဒေလည်းရှိမနေဘူးဘလို့ EIN SIN လိုရမယ်ဆိုတော့လည်းရှိမနေဘူးဆိုတော့ပြုတ်ဘက်ကလည်းဒါကိုသဘောကျပုံရပါတယ
်ဟုတ်ကဲ့စီးပွားရေးတွက်ချေကြိုက်တယ်ဆိုတဲ့နေရာမှာတိုင်းပြည်အတွက်ကြိုက်သလားသူတို့အတွက်ကြိုက်သလားဆိုရင်အကျွန်တော်ဒီနေရာမှာ sensitive နဲ့ထင်ပါတယ်ဥအောင်လင်းတို့သီးတော့ပြောပါအောင်ခင်ဗျာ
ကျွန်တော်သီးသလားပေါ့လေအဲ့ဒီလုပ်ငန်းကိုဒိမိရဲ့လောဆရာရဲ့စာကြည်ပင်လောနဲ့ပတ်သက်ပြီးတော့မှလုပ်တဲ့အခြေအနေမျိုးရှိပါတယ်2009-2010ကတော့ပြည်မှုကပြုတ်သွားတဲ့ဒုတိယသမ္မတဘူဇော်ကြီးတရားဝင်ပေါ့ဆက်ဘူဇော်ကြီးတရားဝင်ဦးနဲ့ဒီပြည်တော်လို့ရတယ်ဆက်မမှုပွားလို့ဒီကတော်လေးဒါရင်းနှီးနဲ့ဒီပေါင်းတင်ပြီးတော့မှစီးပွားရေးလုပ်လာတယ်ဖွယ်ပြပါရုပ်ဆက်ကတော့ဒီမြေဆုံဆယ်စောက်မဲ့အချိန်ကမှဒီရွာရင်ကြောင်းချေတာတွေကျန်တဲ့ဟိုကိစ္စတွေပေါ့လေအားလုံးအတွက်ကိုရောကြီးဆက်ရာထဲချပြီးတော့ပေးတယ်လို့ကျွန်တော်သိရပါတယ်ဟိုဒါပေမဲ့ပြန်ပြီးတော့မှပေးတာကတော့ရွာရင်ကိုမဆွတ်မဖွတ်ပဲပေးပါလိမ့်မယ်ဒီတက်တယ်တော်တော်များစုကဒါဘုဒ္ဓကြီးတရားမူဦးနဲ့အဲ့ဒီကျောင်းကဘုဒ္ဓကြီးတန်းချီတဲ့ဒီကားကြီးရဲ့လက်ထဲကိုရောက်သွားတဲ့အချိန်မှရှိပါလေ။ကျန်လှမ်းမယ်ဆိုလို့ရှိရင်တော့သူပြုတ်သွားတဲ့ဘုဒ္ဓတရားမျိုးလို့အတီဆုံးဖြစ်ပါလေ။
အဲ့ဒီသူတို့ရဲ့ကိုရင်အကျိုးစီးပွားအပြင်တိုင်းပြည်အတွက်လည်းသူမတန်းနေမှာဘယ်လိုတွေ့ရသလဲဆိုတော့ဒီမြစ်ဆုံကထွက်တဲ့ရှက်စစ်ဆွမ်းအား90ရာခိုင်နှုန်းကိုတရုတ်ပြည်ကိုပေးမယ်နှစ်ပေါင်း90။သို့တော်လည်းပဲအဲ့ဒီပြီးတဲ့ရှက်စစ်ဆွမ်းအင်ကနေပြီးတော့အခွန်အောက်အဖြစ်နဲ့မြန်မာနိုင်ငံဟာအလုံးစုစုပေါင်း3,050လောက်ရမယ်ဆိုပြီးတော့တချို့ဈေးညွှန်မှာလည်းဖော်ပြထားပါရခင်ဗျာအဲ့ဒါကဘယ်လောက်ဖြစ်နိုင်ပါသလဲကျွန်တော်ဒေါက်တာဝင်းမျိုးသူကိုမေးချင်ပါတယ်ဒီကိစ္စ
ဖွက်ဖဲရပါလဲဆိုတော့ဆင်အားနေဒီလက်စစ်တာထုတ်လို့ပြန်ရတာတယ်ဆေးဆောက်တဲ့အချိန်မှာဆေးဆောက်တဲ့ကုမ္ပဏီတွေကအကျိုးစီးပွားရမ်းများပါတယ်အကျိုးစီးပွားများတဲ့အခါကျတော့ဆောင်းလို့တစ်ဖက်ကလည်းလက်စစ်တာကအများအားလိုအပ်နေတာဖြစ်တဲ့ပြည်ဒီတစ်ချက်မှုတွေမှာမယိုးသားမှုတွေတောင်းဝန်လည်းလက်တလုံးများလောက်တာတွေရှိတယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်ဟိုအောက်ဆိုuniversity က2014မှာလုပ်ခဲ့တဲ့ဒါကဘာမြစ်ကြီး140ကျော်ကိုလိလာတဲ့ခါမှာဒီ10ကြီးတိုင်း10ကြီးတိုင်းကသူတို့တွက်တယ်လို့စီးပွားရေးပြန်ရမှုလုံးဝမရှိဘူးပြောเนาะသူတို့ပြောလို့ဆိုရပြောလို့200ရန်လုံး10ရန်လုံးမဖြစ်ဘူးချို့နေရာမှာ400ရန်လုံးလောက်ဒီပဲစာဆင်းသွားတာတွေရှိတယ်အဲ့တော့ဒီလိုကြုံတွေ့ရတဲ့ခါမှာစီးပွားရေးအင်အားနဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာဆုံးချုပ်မှုကအများကြီးဖြစ်တယ်အဲ့တော့လေထဲမှာသာရနေပြီးတော့တကယ်ဘာမှရအောင
်ဒီစီမံကိန်းအခုပြည်သူကတော့ကန့်ကွက်နေရတယ်တရုတ်အစိုးရကတော့ပြန်စကျင်တယ်သူကလေထံပစ်နေတယ်နိုင်ငံရေးဝန်ကြီးလာတော့ငါဒီကိစ္စကိုဆွေးနွေးမှာပဲမြန်မာပြည်ပကကြည့်မယ်ဆိုရင်တော့ပြည်သူတရားလုံးလည်းမလိုလားဘူးလူထုကိုကိုစားပြုပြီးတက်လာတဲ့အစိုးရကလည်းပဲလူထုဆန္ဒနဲ့ဆန့်ကျင်ပြီးတော့လုပ်လိုက်မယ်လို့မထင်ပါဘူးဆိုတော့စစ်တပ်အနေနဲ့ကောတခင်ကစစ်တပ်အကြီးအကဲတွေစစ်တပ်ကြီးစိုးနေခဲ့တဲ့ခေတ်မှာဒီစီမံကိန်းကိုစတင်ခဲ့တဲ့လက်ခံခဲ့တဲ့ဆိုတော့စစ်တပ်အနေနဲ့ဘယ်လိုသဘောထားမလဲထင်ပါတယ်လေဥအောင်လင်းတို့
ဒီနောက်ပိုင်းမှာဒီတပ်မတော်အနေနဲ့ပဲဒီတရုတ်နဲ့သူတို့ပြင်းတော့စစ်ရေးရနည်းလေးရှင်းနေမှာမှရှိတဲ့အခြေအနေရှိပါတယ်သူတို့ပြင်းတော့တရုတ်နယ်စပ်မှာရှိတဲ့ဒီတိုင်းရင်းသားတနက်ခံများပေါ်မှာတရုတ်ရဲ့ထောက်ထောက်ခံအားပေးမှုပေါ်မှာတော့တပ်မတော်အနေနဲ့မင်းမျိုးရဲ့အတွက်ကြောင့်မလို့တမ်းမတော်အနေနဲ့ကတော့ဒီမြစ်ဆုံဆဲကိစ္စကိုလုံးဝဒီထောက်ခံနိုင်မယ်လို့ကျွန်တော်မထင်ပါဘူးခင
်ဗျ။ဟုတ်ကဲ့အဲ့တော့စစ်တပ်ကလည်းလက်မခံဘူးဆိုရင်တရုတ်တွေရဲ့ဒီစီမံကိန်းပြန်လည်စတင်ရဲ့ကိစ္စကိုဖြစ်နိုင်ပါသေးလား။ဘယ်နည်းနဲ့တရုတ်တွေကြိုးစားလာနိုင်လို့ထင်ပါလဲခင်ဗျာ။ဒေါက်တာဝင်းမျိုးသူ
တရုတ်တွေကသူတို့ရဲ့ lobby ပြောနေတာကိုကြည့်ရတာကကျွန်တော်ဆုံးမပြောနှစ်ချက်ပဲပေါ့။တစ်ချက်ကကောင်းကျိုးနဲ့ဆိုကြရှင်ကောင်းကျိုးများတယ်ဆိုတာကိုသူတို့ကပြောမယ်။ပြောတဲ့အခါမှာကျွန်တော်တို့ကတရုတ်တွေထွက်ပြောမှာမဟုတ်ဘူး Harvard တို့ဆိုအောင်လို့ပြင်သစ်တို့ကပြောတော့မှာဒါသူတို့တွေအကုန်လုံးဒါလည်းဝဲစီးကြအုပ်ပြီးသွားပြီကျွန်တော်ပြီးသလောက်ပါအဲ့တော့ဒါကျွန်တော်တို့ပြည်သူကြားထဲမှာကွဲမယ်ဟာတကယ်ကောင်းကျိုးများတာပဲကျွတ်လားနိုင်ငံတကာဖွဲ့စည်းတွေကထောက်ခံတယ်ဆိုတာဖြစ်လာအဲ့တော့ကျွန်တော်တို့ကဒါကိုမမြင်တော့ဘူးထားလိုက်ကျွန်တော်ကြည့်လိုက်မယ်ဆိုတော့လည်းနောက်တစ်ချက်ကသူဘာပြောမလဲဆိုရင်ဆိုအပ်တယ်လို့လက်စစ်ရာ90ရာခိုင်နှုန်းကို90ရာခိုင်နှုန်းသူတို့မယူတော့ဘူးဗမာပြည်ပဲအကုန်ပေးလိုက်မယ်ပုံစံမျိုးသူတို့အကုန်ပြောနေတယ်အဲ့တော့ပြည်သူဟာကြီးကျယ်ကွဲမယ်သဘောထားဖြစ်နေတယ်ဒါကြောင့်ကျွန်တော်ကโอเคဒီချက်တွေကိုကျွန်တော်ခဏထားလိုက်ပါတော့ကောင်းကျိုးများတယ်ဗမာပြည်ပိုကျိုးရှိမယ်ထားလိုက်ပါတော့တော်တော်လေးပဲသူတို့ပေးထားတဲ့ဂရီကိုကျွန်တော်ဘယ်လောက်ယုံရမလဲဆိုတဲ့အချက်နဲ့ပြည်သူကတိုင်းဖို့လိုတယ်ဖြစ်ခဲ့တဲ့ဟာပြန်ကြည့်ဘယ်ဟာမှကျွန်တော်လက်ပတောင်းမဲ့ကြည့်ဗျာကျွန်တော်ဘလုံးမှမယုံနိုင်ဘူးတကယ်လို့ဂရီဖောက်ရင်ရောအဲဂရီဖောက်တာကိုကျွန်တော်တို့ကဒါကိုတွန်းအားပေးပြီးတော့ထိန်းကျောင်းဖို့တယ်ကျွန်တော်တို့မှအင်အားပါရှိလဲဒီကျွန်တော်ဖမ်းထားတဲ့ဒီတခိုးတော်မှဒါထောင်ချပြီးပြန်လွှတ်ပေးရတဲ့အနေအထားဖြစ်တယ်အဲ့တော့ကိုယ်အင်းနဲ့ငကားဝင်ပြီးရင်တော့ကိုမှဖမ်းဖို့ကတည်ရင်လည်းရှိတယ်အဲ့တော့ ဒါကဆောင်းရွက်လို့ကောင်းကျိုးတွေများတယ်ဗမာပြည်ကျိုးရှိတာနဲ့စဉ်းစားမယ်ချက်တော်မဟုတ်တော့ဘူးကျွန်တော်မြင်တာကျွန်တော်တို့ရဲ့တကယ်ချုပ်ချာအာဏာပိုင်ဆိုင်မှုဆိုလဲချက်တစ်ချက်တည်းရအောင်ဖြတ်ပြီးစဉ်းစားမယ်တော်ရှိတယ်ကျွန်တော်ဆိုရင်လားဒီလိုတရုတ်တွေကပြောလာတဲ့အချိန်မှာနိုင်ငံရေးသမားတွေလည်းဝေဝါးမယ်ဒီလိုလည်းဝေဝါးမယ်ဆိုရင်တော့ရလကတမျိုးဖြစ်သွားနိုင်တယ်လို့လည်းကျွ
ဒူးကျော်စန္ဒာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့သူယုံကြည်ရကဏ္ဍလှည့်ရောက်လာပါပြီ။အခုတစ်ပတ်မှာတော့ AIDS ဝေဒနာရှင်တွေကိုအကူအညီပေးရေးအဖွဲ့ကကိုရာဇာရဲ့အမြင်တွေကိုနားဆင်ရပါမယ်။မန်မိုးဖြူစီစဉ်တင်ဆက်ထားတာပါ။
ကျွန်တော်ဘာလို့ယုံလဲဆိုကျွန်တော်တို့ဒီအခြေခံအချက်လွတ်လပ်မှုနဲ့မေတ္တာတရားကိုယုံလို့ဗျာဟိုလွတ်လပ်မှုနဲ့မေတ္တာတရားချိတ်ဆက်မှုလည်းရှိရလို့ကျွန်တော်ထင်တယ်လေလွတ်လပ်မှုလွတ်လပ်ခြင်းဟာသူတစ်ပါးကိုမထိခိုက်စေဘူးသူတစ်ပါးအပေါ်ကိုသူကဘာဆိုးကျိုးတရားမှုမရှိဘူးဆိုလို့ရှိရင်ဒီလွတ်လပ်မှုကကောင်းတယ်ကျွန်တော်အဲ့လိုယုံတယ်နောက်မေတ္တာတရားပေါ့မေတ္တာတရားကိုအခြေခံထားတဲ့လွတ်လပ်မှုကပို့ပြီးတော့ကောင်းတယ်လို့ကျွန်တော်ထင်တယ်ဘာလို့လဲဆိုတော့ဒီသူတော်ကိုချစ်ချင်းမေတ္တာတရားတွေရှိမယ်သူတော်ကပုံကိမ္မာတရားတွေရှိမယ်ဆိုလို့ရှိရင်ဒီလွတ်လပ်မှုရဲ့တန်ဖိုးကပုံပြည့်တက်လာမယ်လို့လည်းကျွန်တော်ယုံတယ်။အဲဒါကြောင့်မလို့လွတ်လပ်မှုနဲ့မေတ္တာတရားရဲ့အပြန်အလှန်ချိတ်ဆက်မှုပေါ့နော်။သူတို့ဒီနှစ်ခုရဲ့ဂျာတမရှိတည်ရှိနေတဲ့ဖြစ်တည်မှုလည်းကျွန်တော်ယုံကြည်တယ်။အဲဒါကြောင့်မလို့လူတိုင်းကိုကျွန်တော်လွတ်လွတ်လပ်လပ်လည်းဖြစ်စေခြင်းနဲ့သူနည်းတူတာပဲမိမိရဲ့လွတ်လပ်မှုကသူတစ်ပါးပေါ့မေတ္တာတရားနဲ့လွတ်လပ်မှုကိုဖြစ်စေခြင်းနဲ့ပေါ့ဗျာ။အဓိကအားဖြင့်ကျွန်တော်တို့တိုင်းပြည်တွေမှာကျွန်တော်တို့လိုအခုလိုတိုင်းပြည်တွေမှာဖြစ်နေတဲ့အကိစ္စကလွတ်လပ်မှုမရှိဘူးတေချင်လွတ်လပ်မှုနောက်ွယ်ကမြစ်တာတရားမပါလာတဲ့အတွက်ကျွန်တော်တို့မှာပဋိပက္ခတွေဖြစ်တယ်စပွေးတွေဖြစ်တယ်ငတ်မခေါမမှုတွေဖြစ်တယ်တုံးရတုံးလေးဆက်မှုတွေဖြစ်တယ်တုံးဖို့အတွေ့အကြုံတွေဖြစ်တယ်အဲ့ဟာတွေကြီးထွားလာတယ်များလွတ်လပ်မှုကပျောက်ဆုံးလာတယ်လွတ်လပ်မှုပျောက်ဆုံးတဲ့နောက်မှာလည်းမြစ်တာတရားခေါမလာတယ်ခေါမလာတဲ့နောက်မှာလွတ်လပ်မှုကတစ်ခါပြန်ပြီးတော့ဟိုကိုယ့်ကိုယ်ကိုပြန်ပြီးချုပ်ကန်နေလို့ဖြစ်လာတယ်အဲ့အတွက်ကျွန်တော်ကတော့ဒီနှစ်ခုကိုပေါ်အခြေခံပြီးတော့မိမိကိုမိလွတ်လွတ်လပ်နေပါလွတ်လပ်အောင်နေပါလွတ်မြောက်အောင်နေပါပေါ့နောက်ပြီးတော့ဒီလွတ်မြောက်မှုကဒီတစ်ပါးပေါ့မေတ္တာတရားထားရှိခြင်းနဲ့အတူလွတ်မြောက်ပါစေလို့ပဲဟိုကျွန်တော်ပြောချင်တာပေါ့လေတို့တို့လို့မလွတ်လပ်တဲ့တိုင်းပြည်တွေမှာဖြစ်နေတဲ့အခြေခံသဘောတရားပါလဲဆိုတော့ဖြစ်ခင်စိတ်တရားပေါ့နော်ဒီတစ်ပါးပေါ်မှာမုဒိတာဟိုဂယုဏစသဖြင့်ပေါ့ဒီလိုတရားမြတ်တရားပေါ့အချိန်မခံတဲ့စိတ်တွေပေါ့ဣဋ္ဌာမစ္စယာစိတ်တွေများလာတဲ့နေရာမှာကျွန်တော်တို့တိုင်းပြည်မှာဒီလိုဆိုးကျိုးတွေဖြစ်လာဒီလိုဆိုးကျိုးတွေဖြစ်လာပြီဆိုတာနဲ့တကယ်တမ်းကျွန်တော်တို့လွတ်လပ်မှုကလည်းအလိုလိုပျောက်ဆုံးသူတွေဖြစ်လာလူတိုင်းလူတိုင်းမှာကိုယ်ပိုင်လွတ်လပ်ခွင့်ကိုယ်ပိုင်ဟိုကိုယ်ပိုင်ယုံကြည်ခွင့်ကိုယ်ပိုင်မြတ်တရားတွေရှိပါတယ်အဲ့ပေါ်မှာအခြေခံပြီးတော့လွတ်မြောက်မှုကိုဖန်တီးစေချင်ပါတယ်ကျွန်တော်တို့အထူးသဖြင့်တော့ကျွန်တော်တို့တိုင်းပြည်လူမျိုးဟိုအရာအဆအဆကြီးကချုံချုံကြနေတဲ့တိုင်းပြည်လူလူမျိုးပါမြစ်တာတရားထောင်ကားမှုနဲ့တူလွတ်လပ်မှုတွေလည်းအများကြီးဖန်တီးလာနေတာမျိုးလို့ပဲကျွန်တော်အဲ့လိုပဲပြောတာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒီယုံကြည်ရကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA American တန်ကကြာသာပတိနေ့မနေ့အစီအစဉ်ကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
ရက်ဆက်လာတဲ့အစွန်းရောက်ဝါရနဲ့အကြမ်းဖက်ဝါရတွေပြန့်နှံ့လာတာဟာအာဖရိကတိုက်ရဲ့လုံခြုံရေးရေရှည်ဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီထွန်းကားရေးရည်မှန်းချက်တွေအတွက်ထင်ရှားတဲ့စိန်ခေါ်မှုတွေဖြစ်ဆိုရင်နေရတဲ့အကြောင်းအာဖရိကသမ္မတဆိုင်ရာအမေရိကန်တပ်အမတ်မေရီဘက်လီယိုနတ်ကပြောပါတယ်။သူကကမ္ဘာလူအဖွဲ့အစည်းပေါ်ချိန်ချောက်ခံရတာတွေကိုရင်ဆိုင်နိုင်တဲ့တခုတည်းသောနီလန်ကကမ္ဘာလုံးဆိုင်ရာတာဝန်ယူတုံ့ပြန်မှုသာဖြစ်ကြောင်းပြောခဲ့ပါတယ်။အာဖရိကသမ္မတဆိုင်ရာအမေရိကန်လုပ်ငန်းဖွဲ့နဲ့အာဖရိကသမ္မတကော်မရှင်တို့ရဲ့ပူးရဲဦးစီးကျင်းပခဲ့တဲ့ဒီလအစောပိုင်းအလုပ်ရုံဆွေးနွေးပွဲမှာတန်အမတ်ကြီးလီယိုနတ်ကအခုလိုမှတ်ချက်ပေးခဲ့တာပါ။သတင်းချက်လက်တွေဖလှယ်တာနဲ့ဤပညာဆိုင်ရာသင်တန်းတွေလိုမျိုးကနေအရက်သားပြည်သူချင်းချင်းဆက်သွယ်ရေးကရလာတဲ့အကြောင်းချက်တွေကိုအသုံးချတာကလည်း AU အာဖရိကသမဂ္ဂအတွင်းလုံခြုံရေးတည်ဆောက်ရမှာအောင်မြင်တဲ့ဥပမာကောင်းတွေဖြစ်တဲ့အကြောင်းနဲ့ငင်းချရင်နဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုအဓိကထားပြီးနောက်ထပ်တိုးဆောင်ရွက်နိုင်ကြဖို့ကိုအလို့ယုံဆွေးနွေးပွဲကမိမောင်းထိုးပြခဲ့ပါတယ်။ဒီဆွေးနွေးပွဲဟာအာဖရိကသမဂ္ဂရဲ့အကြံဖက်ဝါဒချေမှုန်းရေးနဲ့ကာကွယ်ရေးဆိုင်ရာ2000ခုနှစ်စီမံကိန်းကိုထောက်ခံပံ့ပိုးပေးခဲ့ပြီးရှေ့ဆက်ပြီးပူးပေါင်းဆောင်ရွက်သွားနိုင်မယ့်နည်းလမ်းတွေကိုသတ်မှတ်တာတွေပါဝင်ပါတယ်။အာဖရိကတိုက်ထဲဘယ်နေရာမှာမစိုးအစွမ်းရောက်အကြံဖက်ဝါဒတွေကိုရင်ဆိုင်ချိန်မုံရမှာကိုနီကိုဟန်နဲ့အစည်းအဝေးချမှတ်ဆောင်ရွက်ကြဖို့ဒီလိုအားပေးမှုဟာအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာရည်မှန်းချက်တွေကိုတိုးတက်လာစေရုံသာမကအာဖရိကတိုက်ကိုငြိမ်းချမ်းပြီးတာယာဝပြောလာစေရည်ရည်ရွယ်ချမှတ်ထားတဲ့လုပ်ငန်းစဉ်အမှတ် 23369 ကိုလည်းနားလည်သဘောပေါက်ဖို့အင်မတန်အရေးပါလာပါတယ်ဒီလိုရည်မှန်းချက်တွေကိုအောင်မြင်ထမြောက်စွာအရောက်လှမ်းနိုင်ဖို့အမေရိကန်ပြည်ထောင်စုကရှင်တို့အတွက်အမြဲတမ်းယက်တီပေးမဲ့မိတ်ဆွေစစ်ဖြစ်ပါတယ်လို့တာမတ်ကြီးလီယိုနာကပြောပါတယ်။အသက်25နှစ်အရွယ်လူငယ်တွေ80ရာခိုင်နှုန်းနီးပါးရှိတဲ့အာဖရိကန်လူမျိုးတွေအတွက်တော့မိတ်ဖက်အဖွဲ့အစည်းတွေအားလုံးအတွက်ငြိမ်းချမ်းရေးအတွက်ပူးပေါင်းဆောင်ရွက်ကြတဲ့မိတ်ဖက်အဖြစ်ရှုမြင်ကြဖို့အရေးကြီးပါတယ်။ထပ်ပြီးတော့ပြောရမယ်ဆိုရင်ငြိမ်းချမ်းရေးနဲ့လုံခြုံရေးလုပ်ငန်းတွေမှာနိုင်ငံရေးဆိုင်ရာအဆုံးဖြတ်ချက်တွေချမှတ်ရမှာအမျိုးသမီးတွေပါဝင်လာတဲ့အခါလူပေါင်းအတိုင်းဝိုင်းဟာပိုးပြီးတော့လုံခြုံစိတ်ချရလာတယ်လို့မျိုးဖြစ်ပါတယ်လို့အသံမှတ်ကြီးကပြောပါတယ်။အာဖရိကတိုင်းမှာလုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေဟာအလွန်ခက်ခဲပြီးပေါ့ပေါ့တန်တန်သဘောထားလို့မရဘူးဆိုတာအတွေ့အကြုံတွေကနေသိရပါပြီ။ဒါပေမဲ့ကျမတို့ရဲ့တန်ဖိုးတွေကျမတို့ရဲ့မိဖက်ဆက်ဆံရေးတွေနဲ့ကျမတို့ရဲ့သတင်းရင်းမြစ်တွေကိုစနစ်တကျစူးစီးကင်တွယ်ထားခြင်းအပြင်ဒီလိုလုံခြုံရေးဆိုင်ရာကိစ္စတွေကိုကျမတို့အတူကြော်လွှားအောင်မြင်နိုင်လိမ့်မယ်ဆိုတာယုံကြည်ပါတယ်။အမေရိကန်ဟာအာဖရိကတိုက်ရဲ့မဖောက်ပြန်မပြောင်းလဲတဲ့မိတ်ဆွေအဖြစ်ဆက်ရှိနေမှာဖြစ်တဲ့အကြောင်းနဲ့အာဖရိကသမဂ္ဂကကြိုးပမ်းဆောင်ရွက်နေတဲ့ရေရှည်တည်တံ့ခိုင်မြဲစေမယ့်ငင်းချမ်းရေးနဲ့တာယာဝါပြောရေးလုပ်ငန်းစဉ်တွေအတွက်ဆက်လက်ပြီးတော့လည်းရည်တည်ပေးသွားမှာဖြစ်ကြောင်းထပ်လောင်းပြောကြားရင်းနဲ့ညှိကုံးချုပ်အပ်ပါတယ်လို့တမ်မတ်ဒီလီယိုနိုက်ကပြောသွားခဲ့ပါတယ်ရှင်။
အမေရိကန်ဆူရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်ဆူရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဖို့မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းအကြီးအကျယ်ကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုမှာဒုက္ခသည်တွေအခြေချနေတိုင်ခွင့်ပြုမဲ့အစီအစဉ်ကိုအယူခံတရားရုံးတစ်ခုကနေစဉ်စားဆုံးဖြတ်ချိန်အထိယာယီဆိုင်ခံထားဖို့အမေရိကန်တရားလွှတ်တော်ချုပ်ကဆုံးဖြတ်လိုက်ပါတယ်။ဒုက္ခသည်တွေဝင်ဝင်ပြုတာကိုသမ္မတဒေါ်နယ်ထရမ့်ထုတ်ပြန်ထားတဲ့အမေရိကန်တစိတ်တစ်ပိုင်းအဖြစ်ကန့်သက်ပေးဖို့ထရမ့်အစိုးရကတင်ပြလျှောက်ထားတဲ့ပေါ်နိုင်ငံရဲ့အမြင့်ဆုံးတရားရုံးကဗိုလ်ထူးနေမှာအတည်ပြုပေးလိုက်တာပါ။ဒီအမေရိကန်မွတ်စလင်လူဦးရေအများစုရှိတဲ့နိုင်ငံ6နိုင်ငံကလူတွေကိုလည်းဝင်ခွင့်ကန့်သက်ထားတာပါ။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကကုန်သွယ်ရေးဆိုင်ရာတားဆီးတွေပြည်လည်ရေးတွေ့ရည်ရွယ်ပြီးဗိုလ်ထူးနေကဝါရှင်တန်ဒီစီမြို့တော်မှာကျင်းပတဲ့ဆွေးနွေးပွဲဟာဆွေးနွေးပွဲရဲ့အပြီးသတင်းစာရှင်းလင်းပွဲလုပ်ဖို့စီစဉ်ထားတာပြတ်သွားတဲ့အတွက်အစပိုင်းမှာပဲအခက်အခဲတွေနဲ့အင်ဆန်ရတဲ့သဘောရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကျန်းမာရေးဆောင်ရှားမှုဆိုင်ရာဥပဒေကိုပြန်ပြင်ဖို့ကိစ္စသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ယုံကြည်မှုပြန်ရလာတယ်လို့ Republican လွှတ်တော်အမတ်တွေကပြောပါတယ်။အရင်သမရဘရာကိုဘာမားလက်ထက်ကပြဋ္ဌာန်းထားတဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုဖျက်သိမ်းပစ်နိုင်မဲ့ဥပဒေအစ်စ်ကိုမရေးဆွဲနိုင်ဘူးဆိုရင်ဩဂုတ်လလွှတ်တော်အားလိုက်ရက်ကိုမယူသင့်ဘူးလို့သမရဒေါ်နယ်ထရမ့်က Republican အထက်လွှတ်တော်အမတ်တွေကိုဗိုလ်ထူးနေကပြောခဲ့တာပါ။ဇူလိုင်လ19ရက်ဗိုလ်ထူးနေကကြားရောက်တဲ့ည90ပြည့်အာဇာနည်နေ့အခမ်းအနားတွေကိုမြန်မာနိုင်ငံလုံးမှာကပြည်ပနေရာတချို့မှာပါကျင်းပကြပါတယ်။1949ခုနှစ်ဇူလိုင်လ19ရက်နေ့ကမြန်မာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့အတူအာဇာနည်တွေလုတ်ကြံခံရတဲ့နာနဲ့10နာရီ39မိနစ်တိတိမှာအိုအော်ဆွဲတန်တဲ့အတူလမ်းတွေပေါ်မှာရှိနေတဲ့မတော်ရင်တွေဟွန်တီပြီးအထိမတ်ပြုလူလူတွေနဲ့ငြိမ်သက်လေးပြုဖို့အစိုးရကအစောပိုင်းမှာကလေးကတိုက်တွန်းထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းတွေကိုကိုကျော်ကျော်သိမ်းပြပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမှတ်အင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့် engineer ကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်လေးကိုမနက်6:00နာရီ9:00နာရီ line လိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်အားပေးတဲ့ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.